Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ American ပြည်ထောင်စု Washington DC ကနေ2019 February 25ရက်စနေနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ American သမ္မတ Donald Trump ကသူ့ကိုထောက်ခံသူအများပြားတက်ရောက်လာတဲ့ conservative ညီလာခံမှသတင်းသမားတွေကိုထပ်ပြီးတော့ဝေဖန်ခဲ့ပါတယ်။ Syria နိုင်ငံမှာဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုတချို့ဖြစ်ပွားတာတွေ Syria အစိုးရကိုအပြစ်တင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းကိုမဲပေးမယ်ဆိုရင် Russia က veto အာဏာသုံးမယ်လို့ပြောကြလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်နေတိုင်
းဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်နေနားဆင်ကြမှာကအနေရီဥပဒေအကြံပေးဥကိုနီလောက်ကြံခံရမှုနောက်ဆက်တွဲအခြေအနေဘယ်လိုရှိပါသလဲ။
ဥပဒေနဲ့ဒီလောက်ကြခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အတုတက်မှုအခြေအနေကိုဟိုတင်းစားရှင်းလင်းပွဲလုပ်ဖို့ရှိပါတယ်အဲ့ဒါလေးကိုဟိုကျွန်တော်တို့တက်ဆိုင်ရကနေပြီးတော့ဖိတ်နေပါတယ်ကျွန်တော်တို့ကလည
်းအသေးစိတ်ကိုနောက်ပိုင်းမှနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူပြပရောက်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတူပြည်ဝင်ခွင့်ဘာကြောင့်ညှင်းပယ်ခံရတာပါလဲတခါအာဖရိကနိုင်ငံတချို့ကကလေးငယ်တွေအငတ်ဘေးဒုက္ခနဲ့ရင်ဆိုင်နေကြရတယ်နေကြရတာနဲ့ဒီလာမယ့်တနင်္ဂနွေနေ့Hollywood Oscar ပေးပွဲမှာဘသူတွေတက်ပြေးနေသလဲအခါတိုင်းနှစ်တွေနဲ့မတူတဲ့ထူးခြားချက်ကဘာတွေလဲဆိုတာတွေကိုပြောပြသွားဖို့ရှိပါတယ်ရှင်ဒီစီဇန်တွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမျက်မွန်ကကြီးညာပေးပါမယ်ရှင
်သတင်းသမားတွေကိုအပြစ်တင်ဝေဖန်တာတွေလုပ်ခဲ့တဲ့သမ္မတ Donald Trump ကတောက်ကြနေမှာလဲအမေရိကန်နိုင်ငံက conservative တွေရဲ့အကြီးဆုံးညီလာခံဖြစ်တဲ့ CPAC ညီလာခံမိန့်ခွန်းမှာသတင်းသမားတွေအနေနဲ့သူတို့ရဲ့သတင်းတွေမှာအမီးမဖော်ပြတဲ့သတင်းရပ်ကွက်ကသတင်းတွေကိုမသုံးသင့်ဘူးလို့ပြောကြရင်ထပ်မံဝေဖန်လိုက်ပါတယ်။သတင်းသမားအများပြားဟာအမီးမသိသတင်းရပ်ကွက်ကသတင်းလို့ဖော်ပြပြီးသမ္မတ Trump ကိုအမြင်ဆွအောင်လုပ်တဲ့အနေနဲ့ဝေဖန်ရေးသတင်းတွေရေးတာတယ်လို့သူ့ကိုထောက်ခံသူထောင်ပေါင်းများစွာတက်ရောက်လာတဲ့ conservative တွေရဲ့နှစ်ပတ်လည် CPAC ညီလာခံမှာပြောကြားခဲ့တာပါ။လောက်ကျန်တဲ့ဇလန်းတွေလောက်ကျန်တဲ့သတင်းရင့်မြစ်တွေတုံးတဲ့သူတွေကိုဆန့်ကျင်ပါတယ်လို့သမ္မတ Trump ကပြောခဲ့ပြီးသတင်းသမားတွေအနေနဲ့သတင်းပေးသူရဲ့အမည်အတိအကျကိုမသိရင်သူတို့ရဲ့သတင်းတွေမှာမသုံးသင့်ဘူးလို့လည်းပြောပါတယ်။သတင်းရဲ့လျှို့ဝှက်မှုပေါ်မူတည်ပြီးသတင်းတောက်တွေဟာသူတို့ကိုပဲယုံကြည်လို့ပြောတဲ့သူတွေစီကရတဲ့သတင်းတွေကိုအမည်မဖော်လိုတဲ့သူစီကရတဲ့သတင်းဖြစ်နေဖော်ပြလေရှိတာပါ။သမ္မတ Trump က Washington Post သတင်းစာပါသတင်းတပုတ်နဲ့ပတ်သက်ပြီးအထူးရွယ်ပြီးပြောကြားခဲ့တာဖြစ်ပါတယ်။သမ္မတ Trump အရင်ကအမျိုးသားအကြံပေးဖြစ်နေရွေးချယ်ထားတဲ့ Michael Flynn ဟာ American ရဲ့ Russia ပေါ်ဒဏ်ခတ်မှုနဲ့ပတ်သက်ပြီး Russia သမ္မတကြီးနဲ့ပြောကြားတယ်ဆိုတဲ့ဇာတ်လမ်းကို Washington Post သတင်းစာကအမည်မဖော်လိုတဲ့သတင်းအရင်းမြစ်ကိုကလို့တုံ့နှုံးခဲ့တာကိုရင်းနှီးပင်ပြောဆိုတာဖြစ်ပါတယ်။
အီရတ်နိုင်ငံမော်ဆူမြို့ကို IS စစ်သွေးကြွတွေလက်ကနေပြန်ရအောင်တိုက်နေကြတဲ့အီရတ်တပ်တွေဟာတောက်ကြနေတုန်းကမော်ဆူမြို့အနောက်ဘက်ကနေမြို့တဝက်လောက်အထိရှေ့တိုးသိမ်းနိုင်ခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကပြောပါရတယ်။တောက်ကြနေမှာပဲဟိုလန်နီစစ်ခြေဆိုင်စခန်းကိုအပြည့်အဝပြန်လည်ထိ ंछ ုံနိုင်ခဲ့ကြသလိုလာပေါင်းများစွာအတွင်မှပထမဆုံးအဖြစ်နဲ့အယ်မာမွန်ဆိုတဲ့ရက်ကွက်ထဲကိုဝင်ရောက်နိုင်ခဲ့ကြပါရတယ်။မြို့ရဲ့အနောက်တောင်ဘက်စွန်းမှာရှိတဲ့နိုင်ငံတကာလေဆိပ်ကိုအပြည့်အဝထိ ंछ ုံနိုင်ခဲ့ပြီးနောက်တည့်မှာပဲအခုလိုတိုးတက်မှုတွေရှိခဲ့တာပါ။လေဆိပ်ကိုအီရတ်တပ်တွေကကြာသပတေးနေ့တုန်းကစစ်မျက်နှာပြင်နှစ်ဖက်ကနေဝင်ရောက်သိမ်းခဲ့ကြတာဖြစ်ပါရတယ်။ဘဟုရဲတပ်ဖွဲ့ဝင်တွေကလေရင်ခွင်းရဲ့အနောက်တောင်ဘက်စွန်းကနေရှေ့တိုးဝင်ရောက်ခဲ့ပြီးတော့ Rapid Response လို့နာမည်ပေးထားတဲ့ပြည်ထရေးဌာနရဲ့အထူးတပ်ဖွဲ့တွေကမြောက်ပိုင်းကနေဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။လေဆိပ်ကိုထိမ့်ချုပ်ထားနိုင်လိုက်တဲ့အတွက်အီရတ်တပ်ဖွဲ့တွေဟာမိုဆိုးမြို့ရဲ့အနောက်တောင်ပိုင်းကိုဝင်ရောက်နိုင်ကြပြီဖြစ်တဲ့အပြင် Tigris မြစ်အနောက်ဘက်ကမ်းတခြားနေရာတွေကိုလည်းပထမဆုံးအကြိမ်ပြန်လည်ထိမ့်ချုပ်ထားနိုင်ပါတယ်။January လတုန်းက IS စစ်သွေးကြွတွေကိုဒီမြို့အရှိပိုင်းကနေတိုက်ထုတ်နိုင်ခဲ့ပေမဲ့မြစ်ချားနေတဲ့မြို့အနောက်ဖက်ခြမ်းကိုစစ်သွေးကြွတွေဆက်ပြီးထိန်းချုပ်ထားခဲ့ကြတာပါ။ Iraq နိုင်ငံရဲ့ဒုတိယအကြီးဆုံးဖြစ်တဲ့ Mosul မြို့အနောက်ခြမ်းကိုပြန်သိမ်းနိုင်ဖို့စစ်ဆင်ရေးကို Iraq တပ်တွေတနင်္ဂနွေနေ့ကစတင်ခဲ့တာပါ။မြို့အနောက်ဖက်တခြမ်းလုံးကိုပြန်သိမ်းနိုင်ဖို့ကတော့အချိန်ကြာနိုင်ပါသေးတယ်။အရှိဘက်အခြမ်းကိုပြန်သိမ်းဖို့ဒီ IS စစ်သွေးကြွတွေကို Iraq တပ်တွေ3လလောက်ကြာအောင်တိုက်ခိုက်ခဲ့ရပါတယ်ရှင်။
Syria နိုင်ငံကဓာတ်ရုစိတ်လက်နဲ့တိုက်ခိုက်မှုတချို့ဖြစ်ပွားခဲ့တဲ့အတွက် Syria ဆိုတာကိုအပြစ်တင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းတွေမဲပေးဆုံးဖြတ်ဖို့လှုပ်လာမယ်ဆိုရင်ဒါကို veto အာဏာသုံးပယ်ချပြင်မယ်လို့ရုရှားကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးပြီးမှရုရှားနိုင်ငံဆိုင်ရာကုလသမဂ္ဂဒုတိယအသံမှတ်ကြီး Vladimir Safronkov က ဒီမူကြမ်းဟာပြည်ဆောင်ခိုင်လုံမှုမရှိတဲ့ထောက်ထားတွေပေါ်အခြေခံပြီးတစ်ဖက်သက်ချမှတ်ထားတာလို့သတင်းတောက်တွေကိုပြောပါတယ်စီးရီးယားနိုင်ငံမှာ2011ခုနှစ်ပြည်တွင်းဆက်ဆခြင်းကစပြီးဓာတ်လူလက်နဲ့တုံးဆက်တိုက်ခိုက်မှုအများပြားရှိတာအတွက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက2015ဩဂုတ်လမှာဓာတ်လူလက်နဲ့တားဆီးရေးဆိုင်ရာအထူးအဖွဲ့ OPCW နဲ့ပူးတွဲစုံစမ်းမှု GN အဖွဲ့ကိုဖွဲ့စည်းခဲ့တာပါ2014နဲ့15ခုနှစ်တွင်မှာဓာတ်လူလက်နဲ့တိုက်ခိုက်မှုအနည်းဆုံး3ကြိမ်ဖြစ်ပွားပြီးဒါဟာစီးရီးယားစစ်တပ်ကလှုံ့ဆော်တာလို့ပူးတွဲအဖွဲ့ကအောက်တိုဘာလမှာကြေညာတာပါဒီအဖွဲ့အနေနဲ့စပီးထူထောင်ကုန်းတုံးကရည်ရွယ်ချက်အတိုင်းတိကျလွတ်လပ်မှုမရှိဘဲတစ်ဖက်သက်စုံစမ်းမှုမျိုးဖြစ်အောင်ဖိအားပေးမှုတွေကြီးကြီးမားမားခံခဲ့ရတယ်လို့လည်းတမ်မတ်ကြီးကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့လှုပ်တိုင်းရုရှားကစီးရီးယားတမရဘရှာအယ်အဆက်ကိုအကာအကွယ်ပေးခဲ့ပြီးဗီဒိုအာနာသုံးပယ်ချခဲ့တာလွန်ခဲ့တဲ့6နှစ်အတွင်း6ကြိမ်ရှိသွားပါပြီ
စီးရီးယားနိုင်ငံအယ်ဘက်မြို့သားက IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့ရွာတစ်ခုမှာအစောပိုင်းတုန်းကပောက်ကွဲမှုဖြစ်ထားတဲ့နေရာမှာပဲတောက်ချာနေကဒုတိယအကြိမ်အသေးခံဘုံးခွဲတိုက်ခိုက်ခံခဲ့ရတဲ့အတွက်65ယောက်ထဏ်မင်းနဲ့သေဆုံးခဲ့ပါတယ်။မဟာဗျူဟာကျတဲ့အယ်ဘက်မြို့ရဲက IS စစ်သွေးကြွတွေကိုတူရကီတပ်တွေနဲ့သူတို့ရဲ့မဟာမိတ်ဖွဲ့ထားတဲ့သဘုံတွေကတိုက်ထုတ်ပြီးတော့မြို့နေရာတော်တော်များများကိုသိမ်းယူနိုင်ခဲ့ပြီးတရက်အကြာမှာပဲ9မိုင်လောက်အကွာမှာရှိတဲ့ဆိုဆီယန်ဆိုတဲ့ရွာကိုတိုက်ခိုက်ခံခဲ့ရတာပါ။တေဆုံးသူတွေထဲမှာအယတအများပြပါဝင်တဲ့အပြင်တိုက်ခိုက်ရေးသဘုံတွေနဲ့တူရကီစစ်သား2ယောက်အနည်းဆုံးပါဝင်တယ်လို့ဒေသခံသတင်းတွေနဲ့တူရကီတာဝန်ရှိသူတွေကပြောပါတယ်။ရွာတွေကသဘုံတွေရဲ့လုံခြုံရေးစခန်းကိုတောက်ကြနေအစောပိုင်းကအရင်တိုက်ခိုက်ခံခဲ့ရတာပါ။အယ်ဘတ်မြို့ရဲကိုပြန်သွားနိုင်ခွင့်တောင်းခံသူအများအပြားလုံခြုံရေးစခန်းမှာစုဝေးနေချိန်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပါတယ်။အဲ့ဒီပောက်ကွဲမှုကအလောင်းတွေကိုဒေသခံတွေနဲ့ကယ်ဆယ်ရေးတွေကရှာဖွေနေစမှာပဲဒုတိယအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ခဲ့တာလို့သတင်းတွေကပြောပါတယ်။ပထမတိုက်ခိုက်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြတွေကဆိုထားပါတယ်ရှင
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကအမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American နိုင်ငံ Kansas ပြည်နယ်ကဆန်နေဆိုင်မှာတနက်နေ့ပြစ်ခတ်လို့အိန္ဒိယနိုင်ငံသား Engineer 2တေဆုံးခဲ့မှုနဲ့ပတ်သက်ပြီးအံ့ဩတုန်လှုပ်မိတယ်လို့အိန္ဒိယအရာရှိတွေကပြောပါတယ်။ဒီပြစ်ခတ်မှုဟာအမုန်းတရားပေါ်အခြေခံတဲ့အရာရှိမှုဟုတ်မဟုတ် American အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ဒီဖြစ်ရတဲ့အိန္ဒိယသတင်းမီဒီယာတွေမှာကြဲကြဲပပန့်ဖော်ပြနေကြတယ်လို့လူမှုကွန်ရက်တွေမှာလည်းပြင်းပြင်းထန်ထန်တုံ့ပြန်ရေးသားလာကြတာပါ။ American ပြည်ထောင်စုမှအိန္ဒိယနိုင်ငံကလာရောက်ပြီးအလုပ်လုပ်တဲ့သူတွေကြောင်းတက်တဲ့ကြောင်းသားတွေဟာတောင်းနဲ့ချီရှိနေပါတယ်။ပြပကရွှေပြောင်းအခြေချလာရောက်သူတွေကိုလက်မခံချင်တဲ့ Trump အစိုးရတဲ့အဖွဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးသူတို့တွေစိုးရိမ်နေလို့အများကပြောဆိုကြပါတယ်။
တရုတ်နိုင်ငံကကုန်သွယ်ရေးအသာရဖို့အတွက်ငွေကြေးတန်ဖိုးချထားဖို့ရွေချက်မရှိဘူးလို့တောက်ချာနေကပြောကြလိုက်ပါတယ်။တရုတ်ဟာငွေကြေးတန်ဖိုးကိုဈေးကစားအသုံးချတဲ့နေရာမှာချန်ပီယံမယ်လို့ American သမ္မတ Donald Trump ကပြောခဲ့တာကိုတရုတ်အစိုးရကတုံ့ပြန်လိုက်တာပါ။ Reuters သတင်းဌာနနဲ့ကြာတာရင်းတွေကလုတ်ခဲ့တဲ့မေးမြန်းချက်မှာသမ္မတ Trump ကတရုတ်ဟာယွမ်ငွေကိုအသုံးချနေတယ်လို့ပြောခဲ့ပါတယ်။တရုတ်ရဲ့နိုင်ငံသားငွေကြေးလဲလှယ်ရေးစနစ်ကိုစနစ်တကျလေ့လာသုံးသပ်သွားမယ်လို့ American ဗန်နားရေးဝန်ကြီးချုပ်ကလည်းကြာတာရင်းတွေကပဲပြောခဲ့တာပါ။နိုင်ငံသားနဲ့ကုန်သွယ်ရေးမှာအသာရအောင်လို့ငွေကြေးမူဝါဒတွေနဲ့လုတ်ဖို့ရည်ရွယ်ချက်မရှိဘူးလို့နေ့စဉ်သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဂန်ရှောင်းကပြောခဲ့ပါတယ်။ငွေကြေးလဲလှယ်တဲ့ကိစ္စကိုမှန်မှန်ကန်ကန်ပြုသဘောနဲ့မြင်အောင်ကြီးဖို့လဲမျှော်လင့်တယ်လို့သူကပြောပါတယ်။
မြန်မာနိုင်ငံထဲကတရုတ်ကုမ္ပဏီတွေနဲ့အဲ့ဒီမှာအလုပ်လုပ်နေတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုမြန်မာစစ်အာကတာဝန်ယူဖို့တောက်ကြန်နေမှာတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကတောက်ကြန်နေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တရုတ်ပိုင်ဂျန်ဇူးဘယ်ရီအထက်ချုပ်စက်ရုံမှာမြန်မာလုံတမား2ယောက်လောက်ဆန္ဒပြခဲ့တယ်လို့တရုတ်ဝန်ထမ်း9ယောက်ကိုနိုင်တော်ကြားဖမ်းဆီးထားခဲ့ပြီးနောက်ပိုင်းမှာမှပြန်လွှတ်ပေးခဲ့တာပါ။ဒါအပြင်စက်ရုံပရင်းပေါက်နဲ့တံခါးတွေကိုရိုက်ချိုးခဲ့ကြတယ်မို့အပြစ်ရှိသူတွေကိုအရေးယူပေးဖို့လဲရန်ကုန်တရုတ်တန်ယုံကမြန်မာစစ်အာကိုတောင်းဆိုခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အခုလိုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြောပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာပဲအမေရိကန်တရုတ်ဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်ဗန်နိုင်းဝန်ကြီးကတရုတ်ဗန်နိုင်းဝန်ကြီးနဲ့တက်နိုင်တဲ့များအစောဆုံးတွေ့ကျင်တယ်လို့ပြောကြားချက်တွေ့တရုတ်စစ်အာအမေရိကန်စစ်အာဖွဲ့ကအဆင့်အလုံးနဲ့ဆက်ဆံရေးထူထောင်မှုလုပ်နေတယ်လို့ပြောကြားခဲ့ပါတယ်။
အမျိုးအစားစုံလင်တဲ့မြန်မာရေသတ္တဝါတွေကိုထိမ့်သိမ်းဆောက်ရှောက်သွားမဲ့အစီအစဉ်ကိုမြန်မာအစိုးရနဲ့ WSC တော်ရိုင်းသဘာဝထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့တို့ကတောက်ချာနေကကြေညာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့ကမ္ဘာသမုဒ္ဒရာဆိုင်ရာညီလာခံမှာမြန်မာနိုင်ငံရဲ့ပင်လယ်သမုဒ္ဒရာဆိုင်ရာစီးပွားရေးရေရှည်တည်တံ့စေဖို့မဟာဗျူဟာအကြံပြုချက်တွေအလုံးစုံပါဝင်တဲ့ဒီပင်လယ်ပြင်ထိမ့်သိမ်းရေးအစီအစဉ်ကိုပြော ထုတ်ပြခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ကိုမြမရေလုပ်ငန်းသဘာဝတည်ရန်ဇာတာသဘာဝပတ်ဝန်းကျင်ဝန်ကြီးဌာနတို့ကဒီအမေရိကန်အခြေစိုက် WCS British အခြေစိုက် Access တက္ကသိုလ်နဲ့ပြိုးပင်ဒေသအဖွဲ့တို့နဲ့အကူအညီတွေနဲ့ရွေးဆွဲခဲ့တာဖြစ်ပါတယ်ရှင်။ Direct from Washington The Voice of
America VOA ဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။ဒီမနက်တော့မြန်မာသတင်းဆောင်မတွေနဲ့ဆက်ပါမယ်ရှင်။ဥပဒေအကြံပေးရှင်းနေဥက္ကဋ္ဌလှုပ်ကြံခံရမှုနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနကဖေဖော်ဝါရီလ25ရက်စနေနေ့မနေ့ပိုင်းရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်ဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ဆက်ဆက်ပြီးနောက်ထပ်တက်မတော်အရာရှိဟောင်း2ဦးကိုဖမ်းဆီးထားချိန်မှာပြည်ထောင်စုဌာနကအခုလိုသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
တရားလွှတ်တော်ရှိနေဥက္ကဋ္ဌကိုလှုပ်ကြံမှုနဲ့ပတ်သက်လို့ဖမ်းဆီးစစ်ဆေးဖော်ထုတ်နေတဲ့နောက်ဆုံးအခြေအနေတွေကိုပြည်ထောင်စုဝန်ကြီးဌာနမြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေကဖေဖော်ဝါရီလ25ရက်စနေနေ့မနက်ပိုင်းရန်ကုန်မြို့မူရစ်စေဝါပြတိုက်မှာသတင်းစာရှင်းလင်းပွဲလုပ်သွားမှာဖြစ်ပြီးသတင်းမီဒီယာတွေကိုပညာရေးဝန်ကြီးဌာနကတာဝန်ယူဖိတ်ကြားနေကြောင်းပညာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးရဲနိုင်က VOA ကိုပြောပါတယ
်ပြည်ထောင်စုမြန်မာနိုင်ငံရဲတပ်ဖွဲ့က25ရက်နေ့ပေါ့9နာရီပေါ့ရန်ကုန်မြို့ပြတိုင်းမှာဒီဥက္ကဋ္ဌတို့ဒီလုံခြုံခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုးတက်မှုအခြေအနေကိုဟိုသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်အဲ့ဒါလေးကိုဟိုကျွန်တော်တို့သက်ဆိုင်ရာကနေပြီးတော့ဖိတ်နေပါတယ်ကျွန်တော်တို့စီကလည်း WiFi ဖိတ်နေလို့တော့သိရပါတယ
်ရှင်းနေဥက္ကဋ္ဌကိုလုံခြုံရမှာပါဝင်ပတ်သက်နေတဲ့တနတ်သမားဦးကြည်လင်းနဲ့သူ့ကိုခိုင်းစေသူဘိုးကြီးဟောင်းဦးအောင်ဝင်းစော်တို့ကိုဖမ်းဆီးထားပြီးနောက်ွယ်ကငွေပေးခိုင်းစေသူအငိမ့်သားဒုဗိုလ်မှူးကြီးဦးအောင်ဝင်းခိုင်ကတော့လွတ်မြောက်နေစေဖြစ်တယ်လို့သမရယုံကဖေဖော်ဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ထားတာပါအခုတခါဥက္ကဋ္ဌလှုပ်ကြံမှုနဲ့ဆက်ဆက်ပြီးဖေဖော်ဝါရီလ10ရက်နေ့17ရက်နေ့တွေမှာတက်မတော်အရာရှိဟောင်းနှစ်ဦးဖြစ်တဲ့ဦးဇေယဖြိုးနဲ့ဦးတင်ထွန်းအောင်တို့ကိုရန်ကုန်တာမွေမြို့နယ်မှာဖမ်းဆီးသွားတယ်လို့တာမွေမြို့နယ် NLD ပါတီရဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလှသိန်းက VOA ကိုပြောပါတယ
်ဥက္ကဋ္ဌလှုပ်ကြံငါးနာနဲ့ပတ်သက်လို့ဆက်ဆက်မှုရှိတဲ့၂ယောက်ကျော်တာမွေမြို့နယ်ထဲမှာဖမ်းဆီးခြင်းညခံပါတယ်။ဆယ်ရက်နေ့ကဦးစီရဖြိုးပါ။သူကနေလာတော့အဲဒီတာမွေလေးဒီအမိုက်ရှိမင်္ဂလာလမ်းမှာနေပါတယ်။သူကတော့စစ်တပ်ကတူမှာအပတ်စဉ်36ရှင်းလို့ပြောပါတယ်။နောက်ဘိုးထောင်လိုင်းရက်တက်မှာသူကမိပြအဖြစ်ဆောင်ရွက်ခဲ့ပူတယ်လို့ကျွန်တော်သိရပါတယ်။နောက်တစ်ယောက်ကတော့ဦးနာမည်ကတော့တင်ထွန်းအောင်ပါ။17ရက်နေ့မှာကျွန်တော်တို့တာမွေမြို့နယ်မှာရှိတဲ့မအောင်ရက်ွက်မှာဒါတင်တင်ငင်းခံပါတယ်။ထောက်ကူရလို့ကျွန်တော်တို့ကြည့်ရပါတယ်။အခုဖန်ခံရတဲ့ကျွန်တော်မအောင်ရက်ွက်တဲ့တာမွေလေးဆိုတာကျွန်တော်နေတဲ့တာမွေကြီးခါနဲ့ဖြစ်ဆက်နေတယ်လို့ကျွန်တော်ရဲ့မေဆန္ဒနေမှာရှိပါတယ်။အဲ့ဒီအတွက်ကျွန်တော်သိရှိတာပါ
။ဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်လို့တန်တရားရှိသူအတော်များများကိုဖမ်းဆီးစစ်ဆေးနေစေဖြစ်ပြီးလူဘလောက်ဖမ်းထားတယ်ဘယ်သူတွေကိုဖမ်းထားတယ်ဆိုတာကိုတော့တာဝန်ရှိသူတွေကအခုချိန်ထိသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်ဖြစ်တဲ့ရှီနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program ခေါင်းဆောင်မှုလေ့လာရေးခီးစဉ်အပြီးပြန်လာဇန်နဝါရီလ29ရက်နေ့ညနေကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာတနက်နဲ့အနီးကပ်လှုပ်ကြံခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်ရှင်အာဖရိကကကလင်းငယ်တသန်းခွဲကျော်အငတ်ဘေးဒုက္ခရင်ဆိုင်နေရတဲ့အကြောင်းကိုမပြောခင်မှာဒီမိုကရေစီရဲ့လှုပ်ရှားသူတို့ဦးကိုမြန်မာနိုင်ငံကပြည်ဝင်ခွင့်ဘာကြောင့်မပေးသလဲဆိုတာကိုကြည့်အောင်ပါရှင်။သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာပြည်ဝင်ခွင့်ရရှိခဲ့ပေမယ့်အခုအခါ blacklist အမည်စရင်အသွင်းခံထားရပြီးတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခံလိုက်ရတယ်လို့ပြည်ပရောက်နိုင်ငံရေးတက်ကြွလှုပ်ရှားသူတို့ဦးကပြောဆိုလိုက်ပါတယ်။အမည်မဲ့စီရင်သွင်းခံရတဲ့အကြောင်းရင်းကိုမသိရပေမယ့်လက်ဘရောင်းတောင်ကျင်းနီစီမံကိန်းကန့်ကွက်မှုမှာအာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်မလို့ဒေါခင်ဝင်းသေဆုံးသွားမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲမှာပါဝင်ခဲ့မိလို့ဖြစ်နိုင်တယ်လို့ဆိုပါတယ်အသေးစိတ်ကိုတော့ဆက်ပြီးတော့ပြောပြပါမယ်ရှင် FDB မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာနိုင်အောင်ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့မြန်မာတန်ယုံမှာဒီသတင်းပတ်တဲ့တွားရောက်ဗီဇာလျှောက်ထားတဲ့အချိန်သူရဲ့နာမည် blacklist စီးရင်မှာဝင်နေတာကိုသိခဲ့ရတာဖြစ်တယ်လို့ပြောပါတယ
်။ဖေဖော်ဝါရီလ20ရက်နေ့လျှောက်ပြီးတော့နောက်တနေ့ထပ်ပြီးတော့ဖုန်းဆက်တာလေ။ကျွန်တော် visa ကိစ္စကျွန်တော်က blacklist ထဲဝင်နေတဲ့အတွက်ကြောင့် visa ထုတ်ပေးလို့မရပါဘူးလို့အဲ့လိုမျိုးပြန်ပြောတယ်။ပြောတာကတော့နောက်ဆုံးတစ်ခေါက်ဒီ2015ခုနှစ်စံပိုင်း ပြန်လာပြီးရင်နောက်ပိုင်းမှာမှဒီ blacklist ကိုထည့်ထားတာလို့ပြောတယ်။ကျွန်တော်ဘယ်ရထည့်ထားလဲလို့မေးတဲ့အခါကျတော့ပြည်ရေးဝန်ကြီးဌာနကလို့ပြောပါတယ်
။သမရဦးသိန်းစိန်ဆိုရလက်ထက်2012ခုနှစ်နှစ်ကုန်ပိုင်းမှာ blacklist ရဲ့အသွင်ခံထားရသူ9000ကျော်ရဲ့အမည်တွေကိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်။အဲ့ဒီလိုဖယ်ရှားပေးပြီးတဲ့နောက်ပိုင်းစစ်ဆိုးရွားကိုဆန့်ကျင်တဲ့ပြည်ပရောက်နိုင်ငံရေးလှုပ်ရှားသူတော်တော်များများမြန်မာပြည်ကိုပြန်သွားကြတဲ့အထက်ဒေါက်တာနိုင်အောင်လည်းတူဦးပါဝင်ဖြစ်ပါတယ်။ဒါပေမဲ့2015နှစ်စံပိုင်းကျမှပြည်ဝင်ခွင့်ပြန်လည်ပိတ်ပင်ခံခဲ့ရပြီးတော့ဘာကြောင့် blacklist စရင်အသွင်ခံခဲ့ရတယ်လဲဆိုတာကိုမသိရတဲ့အကြောင်းဖြစ်နိုင်ခြေသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။မမရတခုရှိတာကတော့ကျွန်တော်ကမှမပြန်ခင်နေရပဲဒီ2015နှစ်စံပိုင်းမှာဒေါက်ခေဝင်းတေဆုံနဲ့မန္တလေးမှာဒီဆန္ဒပြတာရှိတယ်လေကျွန်တော်လည်းကိုဟာဝင်ပါတယ်ပေါ့ဆိုတော့အဲ့ဒီကိစ္စကိုပဲအရေးယူရလားဆိုတာမျိုးတော့ကျွန်တော်မသိဘူးဒါပေမဲ့ပြောချင်တာကတော့တစ်သလုံးနိုင်ငံရေးလှုပ်လာတာတော်လဲခိုးလာတာဒါကိုပဲအတိမတ်ပြုပြီးတော့မှလာပြန်ပြီးတော့ပြန်လာကြပါလို့ပြောရတဲ့အတွက်ကြောင့်မလို့ပြန်သွားတာပဲပေါ့နော်ဆိုတော့အဲ့ဒီကိစ္စကြောင့်ပဲဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့ကဒါဆွေးနွေးလို့တိုင်ပင်လို့ညှိနှိုင်းလို့ရတာပဲဒါပေမဲ့နိုင်ငံရေးလုပ်မလို့ပေးမဝင်ဘူးအစိုးရကိုစန့်ကျင်လို့ပေးမဝင်ဘူးအစိုးရကိုဝေဖန်လို့ပေးမဝင်ဘူးဆိုလို့ရှိရင်တော့ဒါကျွန်တော်တို့သွားခေတဲ့အကြောင်းလေးနဲ့တော့လန်တလွဲစီတော့ဖြစ်နေတယ်လို့ထင်ပါတယ်ခင်ဗ
ျအရင်ကထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးမှာလည်းပြည်ဝင်ခွင့်ဗီဇာလျှောက်ထားခဲ့ပေမဲ့အခုလိုပဲအငင်းခံခဲ့ရပြီးသူ့လိုပဲ blacklist အသွင်ခံရတဲ့အထင်ကြီးကနိုင်ငံရေးလှုပ်ရှားသူတွေလည်းရှိပါတယ်မိနစ်တုံးကလည်းចောင်းသားကောင်းဆောင်ကိုမိုးသီးစွန်ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးက blacklist စီးရင်ကြောင်းဗီဇာညှင်းပယ်ခဲ့တယ်လို့မကြသေးခင်တုန်းကလန်ဒန်အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ဘာမကန်ပေ UK က Mark Farmer နဲ့လှုပ်ကြံခံခဲ့ရတဲ့ KNU ကရင်ကောင်းဆောင်ဘရိုမန်ရှာရဲ့တမိဇိုယာဖန်တို့ဟာလည်း blacklist စီးရင်မှာပါဝင်နေတာဖြစ်ပါတယ်ဒီလိုမြန်မာရေးတက်ကြွလှုပ်ရှားသူတွေ blacklist စီးရင်အသွင်ခံရပြီးပြည်ဝင်ခွင့်မပေးတဲ့ကိစ္စအပါဝင်နှဆက်ရမှတ်ပုံတင်မရှိကြတဲ့နိုင်ငံရေးလှုပ်ရှားသူတွေကိုအစိုးရကပြန်ပြီးလက်ခံပြီးတော့မြန်မာနိုင်ငံသားတွေအဖြစ်ပြန်သိမှတ်ပြုမှတ်ပုံတင်တွေထုတ်ပေးဖို့သမရဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ထံကိုစာရေးတင်ပြခဲ့ပူပေမဲ့အကြောင်းတစုံတရာပြန်ကြားခဲ့ခြင်းမရှိဘူးလို့လည်းဒေါက်တာနိုင်အောင်ကပြောပါတယ
်ဒီမိုကရေစီပြည်ပြန်ပြောင်းလဲလုပ်တဲ့ချိန်မှာဒီဒီမိုကရေစီကိုဆောင်ရွက်နေတဲ့လူတွေအားလုံးတက်တရားပါဝင်နိုင်အောင်လမ်းပွင့်ပေးရမယ်။နောက်ပြီးကျွန်တော်တို့ကိုယ်တိုင်ကပြင်မှာဒီလက်နက်ကင်ဘဝနဲ့ကောဒီပြည်ပရောက်ဘဝနဲ့ကောတခြားလုံးကိုတိုင်းပြည်ဒီမိုကရေစီရောက်တဲ့ကိုမိဘတွေနဲ့ဝေးပြီးတော့တိုင်းပြည်နဲ့ဝေးပြီးတော့ကျွန်တော်တောက်ချောက်လုပ်ခဲ့ကြရမယ်လေ။နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံသားပဲလေ။ပမာပြည်နဲ့ဖြတ်ပြီးပမာပြည်ရေးကိုလုပ်နေတဲ့လူတွေဖြစ်တယ်လို့ပမာနိုင်ငံသားပဲဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကိုတိုင်းပြည်ပြန်လာဖို့အတွက်ကိုကျွန်တော်တို့မှအခွင့်အရေးကိုရှိရုံနဲ့အဲ့ဒီအခွင့်အရေးကိုလည်းအစိုးရကမြင့်တင်ပေးစင်းလို့ထင်တယ်။နောက်ပြီးတော့ပို့ပြီးတော့စိတ်မကောင်းဖြစ်တာပေါ့ဗျာ။ဒီတစ်သလုံးဒီတိုင်းပြည်ကိုဒုက္ခပေးနေတဲ့စစ်အာဏာရှင်တွေဟလာဘုရုပ်တွေကြတော့ဘာမှပြစ်ဒဏ်မခံရဘဲနဲ့ဒီမိုကရေစီကိုလုပ်တဲ့လူတွေကဆက်အပြစ်ဒဏ်ခံနေရတဲ့ဆိုတဲ့သဘောဖြစ်တာတော့ကြေကွဲစရာကောင်းတော့ပေါ့
။ဒေါက်တာနိုင်အောင်ဟာ88နောက်ပိုင်းတောက်ခိုခဲ့ကြတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ခေါင်းဆောင်ဟောင်းတဦးလည်းဖြစ်ပါတယ်။ပြည်ပရောက်မြန်မာဒီမိုကရေစီရေလှှရှားသူတွေကတော့ရခိုင်အစိုးရတွေကြောင့်မလို့နိုင်ငံတကာကိုရောက်နေကြတဲ့အင်အားစုတွေပြည်ရင်းပြန်လာခွင့်ရရေး NLD အစိုးရအနေနဲ့အထွေထွေလူငင်းချမ်းသာခွင့်တည်းရဲ့အမြန်ဆုံးကြေညာပေးဖို့ကိုအရင်ကတည်းကတိုက်တွန်းနေကြတာလည်းဖြစ်ပါတယ်ရှင
်။သောရရှင်များရှင်။ကမ္ဘာ့ဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့တနင်္ချောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ခြင်းပေးမှာပါလေမြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ဖို့အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲဒါတွေကိုတော့ VUE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VUE ရဲ့ဖုန်းနံပါတ်1-32-382-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VUE ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VUE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။
ဒီည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။ VOA ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုပြောပြပါအောင်မယ်။စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အာဖရိက၄နိုင်ငံတို့ကကလေးငယ်တသန်းခွဲနှီးပါတို့အငတ်ဘေးကြောင့်အသက်အန္တရာယ်ကြားရောက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးတငယ်များရမုံငွေအဖွဲ့ကသတိပေးလိုက်ပါတယ်စစ်ပွဲတွေကြောင့်စစ်ပွားရေးကိုထိခိုက်စေပြီးတော့စားတောက်ကုန်တွေဈေးကြီးလေယာထွက်ကုန်လျော့နေတာတွေကြောင့်အစာရေစာငတ်ပြတ်မှုနဲ့ကြုံတွေ့ရနိုင်တဲ့လူရေတန်း20ကျော်ရှိနေတယ်လို့လည်းကုလသမဂ္ဂကပြောဆိုလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်နိုင်ဂျီးရီးယားဆိုမာလီယာတောင်ဆူဒန်နဲ့ယီမန်နိုင်ငံတို့ကကလေးငယ်တိတ္တသမလေးသန်းတို့အငတ်ဘေးကြောင့်တေဆုံးရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်ဒီလေးနိုင်ငံစလုံးမှာအစာရေစာငတ်ပြတ်မှုနဲ့ကြုံတွေ့နေရပြီးလာမယ့်6လအတွင်းလူပေါင်းတန်း20ကျော်တို့ဘေးတွေ့မဲ့အရေးရှိနေတယ်လို့လည်းကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကပြောဆိုပါတယ်2013ခုနှစ်ကတည်းကပြည်တွင်းစစ်ဖြစ်နေတဲ့တောင်ဆူဒန်နိုင်ငံတွင်ဒေသတချို့မှာအငတ်ဘေးကျရောက်နေပြီဆိုတာကိုတရားဝင်ကြေညာခဲ့တာပါတောင်ဆူဒန်နိုင်ငံတွင်မျိုးနယ်စုတွေချာပိုပြီးကွဲပြားလာတာကြောင့်လူမျိုးရုံးတက်ဖြတ်မှုစီကိုဥတီသွားစေနိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်။အငတ်ဘေးကြောင့်ကလေးငယ်တွေသေဆုံးရမယ့်အခြေအနေမှာရှိနေပြီးအာဟာရပြက်လက်တဲ့ကလေးငယ်သေဆုံးမှုကတခြားဝက်သက်ငှက်ဖျားနဲ့ဝမ်းလျှော်ယောဂါတွေကြောင့်သေဆုံးရမှုထက်၉ဆကျော်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရမရီစီမာဆာဒိုကအခုလိုပြောပါတယ်
။ The situation is catastrophic. We estimate nearly 1.4
ချင်းကကပ်ဘေးစိုက်တဲ့အနေထားပါ။အငတ်ဘေးစိုက်နေပြီလို့ကြေညာထားတဲ့နိုင်ဂျီးရီးယား၊ဆိုမာလီယာ၊ယေမင်နဲ့တောင်ဆူဒန်တို့ကခက်မှန်းချေကလေးငယ်1.4 တန်းလောက်အာဟာရပြက်လက်မှုနဲ့ကြုံတွေ့နေရပြီးအသက်အန္တရာယ်ရှိနေပါတယ်။
UNICEF အနေနဲ့ကတော့ရန်ပုံငွေထက်ဝင်ကြဖို့အကူအညီတွေချက်ချင်းပေးဖို့အပြင်ပရိပက္ခတွေကြောင့်အခက်တွေ့နေရတဲ့ဒီနိုင်ငံတွေမှာနိုင်ငံရေးအရာဖြည့်ရှင်းကြဖို့ကိုလည်းတောင်းဆိုပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရမရီစီမာဆာဒိုကအခုလိုပြောပါတယ
်။ The fact is that these conflicts are largely man-made.
ဒီပရိပက္ခတွေကအများစုလူတွေကြောင့်ဖြစ်ရတာပါ။လူတွေဖန်တီးလို့ဖြစ်ရတဲ့ကပ်ဘေးကြီးကြောင့်ကလေးငယ်တွေသေဆုံးနေရပါတယ်။ဒါကအင်မတန်မားလဲချက်စရာကောင်းပါတယ်
။တောင်ဆူဒန်နိုင်ငံမှာကလေးငယ်2,900အာဟာရပြက်လက်နေတယ်လို့လဲ UNICEF ကပြောပါတယ်။တောင်ဆူဒန်တနိုင်ငံတည်းမှာတင်ကလေးငယ်တသန်းကျော်အငတ်ဘေးကျရောက်နိုင်တယ်လို့ကူညီရေးဖွဲ့ Save the Children အဖွဲ့ကပြောဆိုထားပါတယ်။ဆိုမာလီယာနိုင်ငံမှာတော့ကလေးငယ်1,800ခွဲလောက်အငတ်ဘေးနဲ့ကြုံတွေ့နိုင်တယ်လို့ခန့်မှန်းထားပြီးလာမယ့်လတွေအတွင်း2,900လောက်အထိတိုးလာမယ်လို့လဲ UNICEF ကခန့်မှန်းပါတယ်။နှစ်နှစ်ကြာစစ်ပွဲနဲ့ရင်ဆိုင်နေရတဲ့ယီမန်နိုင်ငံမှာတော့ကလေးငယ်၄သိန်းခွဲကျော်၊နောက်ဘိုကိုဟာရမ်အစွန်းရောက်အဖွဲ့ကိုတိုက်ခိုက်နေရတဲ့နိုင်ဂျီးရီးယားနိုင်ငံမှာတော့အစာအာဟာရမလုံလောက်တာကြောင့်အာဟာရမပြည့်သူကလေးငယ်၄သိန်းခွဲလောက်အထိရှိလာမယ်လို့လဲ UNICEF ကပြောဆိုထားပါတယ်ရှင်။
မတ်သိန်းကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဟောလိဝုဒ်ကအော်စကာပေးပွဲကိုကြည့်ရအောင်ပါ။ကမ္ဘာတဝန်းကတန်မောင်းများစွာသောရုပ်ရှင်ပရိသတ်တွေဆောင်စားနေကြတဲ့အော်စကာပေးပွဲကြီးကတော့လာမယ့်တနင်္ဂနွေနေ့မှာကျင်းပတော့မှာပါ။ဒီအော်စကာပေးပွဲမှာဘယ်သူတွေတက်ပြေးနေသလဲ၊ဘယ်ရုပ်ရှင်ကားတွေကထိတ်ဆုံးကထင်ကြီးပေးခံရတဲ့ဆင်းရဲတွေမှာရှိနေသလဲ။အခါတိုင်းနှစ်တွေနဲ့မတူအောင်ဒီနှစ်အော်စကာပေးပွဲကိုဘယ်ပုံဘယ်နည်းပြင်ဆင်နေကြသလဲ။တခါကမ္ဘာရုပ်ရှင်လောကရဲ့အထင်ကရဆုကြီးဖြစ်တဲ့ဒီအော်စကာဆုကိုပေးဖို့ရွေးချယ်ဆုံးဖြတ်တဲ့နေရာမှာအမှုပညာဖန်တီးမှုကိုအဓိကထားပေမဲ့နိုင်ငံရင်းနဲ့ပတ်သက်တဲ့စဉ်စားရွေးချယ်မှုလည်းမကင်းဘူးဆိုတဲ့အကြောင်း VOA သတင်းတော်ပနလပီပူလူရဲ့သတင်းလွှာကိုမဆုမြတ်မုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင
် City of stars are you shining just for me
လူငယ်ဒါရိုက်တာဒေမီယန်ရှက်ဇော့ရိုက်ကူးတင်ပြထားတဲ့ La La Land ဆိုတဲ့ဂီတအသားပေးရုပ်ရှင်ကဒီနှစ်အော်စကာဆုအတွက်စကားတင်အများဆုံးရွေးချယ်ခံထားရပါတယ်။လာလာလန်းရုပ်ရှင်ဟာအမှုပညာလောကတွေကိုထိုးပေါက်နိုင်ဖို့ကြိုးစားကြရတဲ့အမှုပညာရှင်သစ်တွေဘလို့ကြုံတွေ့ဖြတ်သန်းရတယ်လဲဆိုတော့ဒါရိုက်တာရဲ့ကိုတွေ့အခြေအနေကိုရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။1950ပြည့်နှစ်ပိုင်းတွင်မှနာမည်ကျော်ခဲ့တဲ့ All About Eve ဆိုတဲ့ဒရာမာရုပ်ရှင်ကားနဲ့1998ခုနှစ်မှာအောင်မြင်ခဲ့တဲ့ Titanic ရုပ်ရှင်ကားတွေပြီးရင်လာလာလန်းကဟောလိဝုဒ်ရုပ်ရှင်သမိုင်းမှာစံချိန်တင်ရလောက်အောင်14ဆုအတွက်စကားတင်ရွေးချယ်ခံထားရပါတယ်။ ခုလိုအော်စကာဆူဂျီအတွက်စကားတဲ့ရွေးချယ်ခံရနိုင်ဖို့ပြောင်မြောက်တဲ့အနုပညာဖန်တီးမှုတွေအပြင်ငွေကြေးအကုန်ခံကြော်ညာအားကောင်းဖို့လည်းလိုတယ်လို့ဂျော့ချ်မေဆင်တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေ့လာရေးအစီအစဉ်ဆိုင်ရာညွှန်ကြားရေးမှူးဂျီအိုဗာနာချက်စလာကပြောပါရယ်ပြီးခဲ့တဲ့နှစ်ကအော်စကာဆုစကားရည်အရွေးခံရသူတွေရောဆုရရှိခဲ့သူတွေပါအများစုဟာလူပြူတွေဖြစ်နေတဲ့အတွက်အော်စကာဆုရွေးချယ်သူတွေအပေါ်အတော်လေးဝေဖန်ပြစ်တင်ခံခဲ့ရပါတယ်ဒါပေမဲ့ဒီနှစ်မှာတော့လူနည်းစုတွေအကြောင်းထင်ဟပ်တဲ့ရုပ်ရှင်ကားတွေလူနည်းစုမင်းသားမင်းသမီးတွေပါစကားရည်ရွေးခံရတဲ့အထဲမှာပါပါတယ်မူရည်စေဝါပေါ်တဲ့ရက်ကွက်မှကြီးပြင်းခဲ့ရတဲ့ African American လူငယ်တယောက်အကြောင်းကိုရိုက်ကူးထားတဲ့ Moonlight ဆိုတဲ့ရုပ်ရှင်ကားကျေးစားဘေ့စ်ဘောကစားသမားဖြစ်ချင်ခဲ့ပေမဲ့လူမဲဖြစ်နေတာကြောင့်သူ့ရဲ့အိမ်မက်တွေအကောင့်ထဲမပေါ်နိုင်ခဲ့သူတယောက်နဲ့သူ့ရဲ့ဇနီးတွေနဲ့တားကြဆက်ဆံရေးကိုပုံဖော်ထားတဲ့ Fans ဆိုတဲ့ရုပ်ရှင်ကားတွေကအော်စကာစကားတင်ဆုတွေတော်တော်များများရွေးချယ်ခံထားရပါတယ်
The task in the academy was called the task about their membership about the prevalence of white men mostly straight
you know Oscar ဆုတွေပနာမရွေးချယ်ပေးတဲ့ Academy အဖွဲ့ဝင်တွေထဲမှာလိန်ပြောင်းထားသူတွေလိန်နူစုံမဲ့သူတွေမပါတာလူပြူတွေကြီးဖြစ်နေတာတွေကိုပြောင်းလဲပြီးတော့အသားအရောင်အဆုံးလူရန်းသားဆုံးပါဝင်ရေးအတွက် Academy အဖွဲ့ကြီးကလုပ်နေကြပါပြီဆုတွေမဲခွဲဆုပ်ဖြတ်နိုင်တဲ့အဖွဲ့ဝင်တွေထဲမှာလည်းနောက်ခံမတူတဲ့သူတွေအဆုံးပါလာအောင်လို့အားထုတ်လုပ်ခဲ့ပါတယ်
အဲ့ဒီလိုလှုပ်လာတဲ့အတွက် Hollywood ရဲ့ပင်မရေးစီးတဲ့မှာလူမဲတွေအကြောင်းရုပ်ရှင်ကားတွေပါလာအောင်အားပေးရရောက်တယ်လို့သူကဆိုပါတယ်။အာကာသကိုပထမဆုံး American တွေသွားနိုင်ဖို့နဲ့နောက်ပိုင်းလကဘာပေါ်အထိတက်နိုင်ဖို့အတွက်အားထုတ်ကူညီခဲ့တဲ့ African American အမျိုးသမီး၃ယောက်အကြောင်းအဖြစ်မှန်ရိုက်ကူးထားတဲ့ Hidden Figures ဆိုတဲ့ရုပ်ရှင်ကားကလည်းပြည်သက်တွေကြားရေးပန်းစားနေသလိုအကောင်းဆုံးရိုက်ညွှန်းအတွက်ဒါမှမဟုတ်အကောင်းဆုံးအမျိုးသမီးဇက်ပိုဆုအတွက် Oscar ဆုရနိုင်တယ်လို့ထင်ကြေးပေးနေကြပါတယ်။နိုင်ငံရေးအခြေအနေကလည်းအော်စကာဆုပေးတဲ့အပေါ်တက်ရောက်မှုရှိနိုင်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုက္ခသည်တွေနိုင်ငံနဲ့ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဒုက္ခသည်အရေးအပေါ်အာရုံစိုက်မှုပြန်ရခဲ့ပါတယ်။အီတလီနိုင်ငံလမ်ပါဒူစာကျွန်းစီရောက်အောင်လို့တက်ဆွန့်ဆန်ဖျားမြေထဲပင်လဲဖြတ်ပြီးလာကြတဲ့ဒုက္ခသည်တွေနဲ့သူတို့ကိုကူညီကယ်ဆယ်တဲ့အကြောင်းရိုက်ကူးထားတဲ့ Fire at Sea ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလည်းမှတ်တမ်းရုပ်ရှင်ကဏ္ဍအတွဲအော်စကာစကားတင်ရွေးချယ်ခံထားရပါတယ်။
Okay, this is a moment for documentaries. It really is. So the more questions and attention they get, the better for me.
မတန်းကားတွေပေါ်မှာအယုံစိုက်ခံရတဲ့အချိန်လို့ပြောနိုင်ပါတယ်။သူတို့နဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေ၊စိတ်ဝင်စားမှုတွေရှိလာလေဒီကဏ္ဍပိုင်းမှာပို့ပြီးတိုးတက်လာလေပါ။ကျွန်မကတော့ပိုကြိုက်ပါတယ်
။မွတ်စလင်အများစုနေတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေကိုသမ္မတထရမ့်ကယာယီပြည်ဝင်ခွင့်တားမြစ်ခဲ့တဲ့ကိစ္စကြောင့်Iran director Asghar Farhadi ရဲ့ The Salesman ဆိုတဲ့ရုပ်ရှင်ကားကနိုင်ငံခြားဘာသာစကားပြောရုပ်ရှင်ကဏ္ဍအတွက်အနိုင်ရသွားနိုင်ပါတယ်။ Oscar ဆုပေးပွဲတက်ဖို့ American Visa ရတယ်ဆိုရင်တော့လာမှာမဟုတ်ဘူးလို့နာမည်ကျော် director ကြီးကပြောထားပါတယ်။ American မှာနိုင်ငံရေးအရာသဘောထားကွဲမှုတွေရှိနေချိန်မှာ Oscar ဆုရွေးချယ်သူတွေကတိတ်အငင်းပွားစရာမဖြစ်တဲ့ရုပ်ရှင်မျိုးကိုရွေးချယ်ကောင်းရွေးချယ်နိုင်တယ်လို့လည်း George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေ့လာရေးအစီအစဉ်ညွှန်ကြားရေးမှူး Giovanna Chesla ကသုံးသပ်ပါတယ်
။ La La Land is the barometer and La La Land has just secured more nominations than any other.
La La Land ကနေပြီးတော့အပြေပေါ်လာပါလိမ့်မယ်။တခြားရုပ်ရှင်ကားတွေအားလုံးထက်သူကစကားတင်ရွေးချယ်မှုအများကြီးရထားပါတယ်။ဒီရုပ်ရှင်က Trump ရဲ့ရုပ်ရှင်လို့တော့ကျွန်မဆိုလိုတာမဟုတ်ပါဘူး။ဒါမဲ့လေဒီရုပ်ရှင်ကလူပြူတွေရဲ့တာမန်ညောင်ညအဖြစ်အပျက်ကိုရိုက်ပြထားတဲ့ရုပ်ရှင်လို့တော့ပြောလို့ရပါတယ်။ရုပ်ရှင်တွေကအဓိကဇက်ကောင်နှစ်ယောက်လုံးကအကကောင်းကြသူတွေမဟုတ်ပါဘူး။အဆိုကောင်းကြသူတွေမဟုတ်ပါဘူး။ဂီတအကနဲ့ဖျော်ဖြေနိုင်မှုစနစ်တကျတင်ထားကြသူတွေမဟုတ်ပါဘူး။အဆိုတော့ John Legend လို့တော့တချင်းဆိုနိုင်ကြသူတွေမဟုတ်ဘူးလေ။
အခုနှစ်အော်စကာဆုတွေမှာလူနည်းစုအမှုပညာရှင်တွေမျက်မျက်တတဆုရဖို့အတွက်သူအပါအဝင်တော်တော်များများကမျှော်လင့်နေကြပါတယ်။ဒါမှသာဟောလိဝုဒ်ဟာမတူကွဲပြားမှုကိုလက်ခံနေဆိုရဲလမ်းမှန်စီသွားနေတယ်ဆိုတာအသိအမှတ်ပြုနိုင်မှာဖြစ်တယ်လို့ပြောပါရရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voaamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019 February လ25ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောရရှင်တွင်နားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်ဒီနောက်ထုတ်လွှင့်ပေးမယ့်ပတ်စဉ်ကဏ္ဍထဲမှာဆိုရင်အမျိုးသမီးကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုမှာအငင်းပွားပွဲဖြစ်နေတဲ့ပရိသတ်တွေဖျက်ချခွင့်နဲ့ပတ်သက်ပြီးတော့မကြခင်မှာနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှာအရင်ဆုံးတော့ကမ္ဘာသတင်းတွေထဲရေးသားခဲ့ကြတဲ့မြန်မာသတင်းတွေကိုမူရင်းအာပေါ်မပြဲဦးကျော်စံတာကကောက်နှုတ်တင်ပြထားပါတယ်ရှင
်ဒေါ်အောင်ဆန်းစုကြည်နဲ့ငင်းငယ်ရေးဖြစ်စဉ်ဆိုတဲ့ဆောင်းပါးကို Nikki Asian Review မှာယွန်းဆန်ရေးသားထားပါတယ်နင်းကြံရေးအတွက် NLD အစွဲအထုံးမှုကကြီးမားတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကိစ္စအတွက်အဓိကအဟန့်တာဖြစ်နေသလို NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့စစ်ဖွဲ့တွေက RCSS လို့အဖွဲ့တွေဟာ NCA လက်မှတ်မထိုးသူတွေကိုတိုက်တဲ့နေရာမှာစွာနဲ့ပူပေါင်းတယ်လို့တချို့ကယူဆရပါတယ်။တခါ KIA အတွင်းမှာလည်းသဘောထားတင်းမှသဏ္ဍလိုက်လျှောလူသူတွေအကြားကွဲပြားမှုရှိနေတာဟာလူတိုင်းဒီရဲ့လျှောချက်ဖြစ်ပါတယ်။KIA နဲ့ UWSA ဝတ်တပ်ဖွဲ့တို့အကြမ်းမှလည်းအလားတူကွယ်လွန်မှုတွေရှိပါတယ်။ဒီလိုအနှုတ်လက္ခဏာအခြေအနေတွေအတွက်ဒေါအောင်ဆန်းစုဟာတာဝန်မရှိပါဘူး။ဒီတိုင်းရင်းသားအင်အားစုတွေကိုစစ်မြေပြင်မှာခြေမှုမယ်လို့စစ်တပ်ကပိုင်းဖြတ်ထားတာပါ။သို့တော်လည်းပဲစစ်တပ်ကထိုးစစ်ဆင်နေတာကိုဘာမှမပြောဘဲနေတာကတော့ဒေါအောင်ဆန်းစုကြီးနဲ့ပတ်သက်တဲ့ပြဿနာပါပဲ။စစ်တပ်ကဒီပဋိပက္ခကိုနိုင်ငံရေးအာဏာအတွက်သုံးချနေတယ်ဆိုပြီးစစ်တပ်ကိုအပြစ်ပုံချဖို့လွယ်ကူလှပေမဲ့ဝင်းပြစ်စားဖို့စစ်တပ်ကိုထင်းချုပ်ဖို့ကြိုးပမ်းတာနဲ့ဘာမှမလုပ်ဖက်လက်ပိုက်ကြည့်နေတာကွဲပြားပါသေးတယ်။ဒေါအောင်ဆန်းစုကြည်ဝင်ရောက်ညှိနှိုင်းပေးပေမဲ့အောင်မြင်ခြင်းမအောင်မြင်ပါလိမ့်မယ်။ဒါပေမဲ့သူဟာဒီကိစ္စမှာစစ်တပ်နဲ့အလိုတူအလိုပါဆိုတဲ့ဝေဖန်ခံရမှုကတော့လွတ်မြောက်နိုင်ပါတယ်။အခုလိုဘာမှမပြောဘဲနေခြင်းအပြင်တိုင်းရင်းသားတွေရဲ့ယုံကြည်မှုလည်းဆုံးရှုံးနိုင်ပြီးအနာဂတ်ညဉ့်ဉန်းရေးဖြစ်စဉ်အတွက်အထင်အရှားတန်လျက်စသဖြင့်ရေးသားထားပါရခင်ဗျာ။မြန်မာနိုင်ငံပြည်သားတွေကိုဗြိတိန်နိုင်ငံကမယက်တီဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒေးဗစ်မက်ဖန်ရေးသားထားတဲ့ဆောင်းပါးကိုတော့ International Business Times မှာဖတ်ပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလရုံးက Chatham House Think Tank အစည်းအဝေးမှာဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကဗြိတိန်နိုင်ငံဟာနိုင်ငံတကာအရေးမှာဥဆောင်ပါဝင်လာတာကိုကဘာကမျှော်လင့်နေကြတယ်လို့ပြောခဲ့ပါရယ်ဒါပေမဲ့ဗြိတိန်နိုင်ငံဟာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့ရက်စက်တဲ့အပြုအမူနဲ့ပတ်သက်ပြီးတော့ဒီလိုပြောထားတဲ့အတိုင်းလုပ်တာမတွေ့ရပါဘူး။မကြသေးဖြင့်ကဝန်ကြီးဂျွန်ဆင်မြန်မာပြည်ကိုသွားတော့ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေအတွက်စိုးရိမ်စရာဖြစ်မိတယ်လို့ဆိုခဲ့ပါတယ်။တစ်ဖက်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ရေးတွေအတွက်ဒေါအောင်ဆန်းစုကြည်နဲ့သူ့အစိုးရကိုချီးမွမ်းပြောဆိုမှုတွေသာပူပြီးလွှမ်းမိုးနေကြတာဖြစ်ပါတယ်။ဒါဟာရခိုင်နေသားအခြေအနေအပြင်ကချင်ပြည်နယ်နဲ့ရှမ်းမြောက်မှာအင်အားသုံးတိုက်ခိုက်မှုတွေညဉ့်ညမ်းစွာဝေဖန်ထောက်ပြနေသူတွေကိုဖမ်းဆီးတရားစွဲဆိုမှုတွေကိုပုံမူကြီးထားလာစေမှာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးရှိနေပေမဲ့ဗြိတိန်အစိုးရကမြန်မာနိုင်ငံကိုဆက်လက်ကူညီဖို့လိုအပ်တယ်လို့အခိုင်အမာပြောဆိုနေပါတယ်။အခုအခါမကူညီဘဲဖိအားပေးနေမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အဖို့အပြော့သွားပြီးစစ်တပ်ကအင်အားပိုကြီးမားလာလိမ့်မယ်လို့သူကဆိုပါတယ်။တကယ်လက်တွေ့မှာတော့ဒီလိုရက်စက်မှုတွေကိုထိနှိုင်းလုခွင့်ပြူထားခြင်းဒီတားလျင်စစ်တပ်ကိုပုံမအင်အားကောင်းလာစေမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဒီနေ့ပြတင်ပြမယ့် EDM အသုံးကတော့
Make A killing.
ဖြစ်ပါလေ။စာလုံးပေါင်းက M-A-K-E, make ကတခုခုကိုပြုလုပ်တာ A ကတခု K-I-L-L-I-N-G, killing က noun, နံအဖြစ်တတ်ချင်းလို့လုံးကောက်ဒီပေရပြီမယ်လို့လေ။ဒီနေရာမှာတော့ killing Debe ga amya amya ji ya lai da ngwe amya ji win la da go slo da phit par de da jaw make a killing long khaw Debe ga ngwe amya ji ya lai da bo idiom Debe ga le sin nu de lo so ya ma ba lu tu u ha long ga sa ya ma be phit phit yi ni myo na mu de khu khu jaw me phit phit stock a yang we du jaw me phit phit ti ni ni jaw ngwe a taw le ya lai de amya mye mye kle ya lai de Jamaru Mima Banska Yasuin, a poaji poa like this, we know, make a killing so the idiom go, ye hun don't know ya body. Di don't ye bate lo, George Grubiri Umago, na sinjijayaong.
The business tycoon made a killing in the gas exploration project.
Eddie Siwai Lungan Shinjiga, the Baba Dangwe Shapwe Siman Gima, a poaji poa like de li lo, tibi ya body.
The business tycoon made a killing in the gas exploration project.
We adore yalade, a mia miniacle yalade, a poaji poalade, so ye, belu piomele.
Make a killing.
Lo piolu yavare, eragaro, dinim netwe, timpia gede, idiom atome pipari.
မနက်ခင်းလိတ်သင်္ကန်းစာအစီအစဉ်ကိုလေ့လာခဲ့ကြတာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးနားဆင်ရမယ်မြို့သမီကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုမှာမြို့သမီတွေရဲ့အခွင့်အရေးရပိုင်ခွင့်ဆိုင်ရာအရေးကြီးတဲ့ဥပဒေတွေနဲ့ပြည်ထောင်စုတွေဖြတ်ချခွင့်ပြုတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ထောင်960တန်ခုကရိုးဝိတ်စီရင်ထုံးနဲ့တစ် ါရီလ18ရက်နေ့ကကွယ်လွန်သွားပြီဖြစ်ပါတယ်။သူ့ရဲ့ဒီအမှုရလဒ်ဖြစ်တဲ့ပြည်သူတွေဖျက်ချခွင့်ဆိုင်ရာအခြေအနေတွေကိုတော့ဒီသတင်းဖက်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my
My name is Norma McCorvey, a.k.a. Jane Roe.
ကျွန်တော်နာမည်က Norma McCorvey ပါ Jane Roe လို့လည်းသိကြပါတယ်လို့ပြောသွားသူကတော့ American ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့ကိုယ်ဝန်သုံးလအချိန်မတိုင်မီပြည်သူတွေဖျက်ချပိုင်ခွင့်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဇန်နဝါရီလ22ရက်နေ့1983ခုသမိုင်းတည်တဲ့စီရင်ထုံးမှာအဓိကတည်လို့ဖြစ်ခဲ့တဲ့ Norma McCorvey ပြောသွားခဲ့တာဖြစ်ပါတယ်သူဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကပဲအသက်69နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ Norma McCorvey ဟာအမှုစတင်စွဲစဉ်ကအမည်ရင်းကိုမဖော်လိုတဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်ကိုဥပဒေအရသုံးပြီးရုံးတော်မှာရှောက်ထားခဲ့တာဖြစ်ပါတယ်။1969ခုကထိုစဉ်အသက်21နှစ်အရွယ် Norma McCorvey ဟာသူ့အတွက်တတိယမြောက်ကလေးကိုဝင်ရှိခဲ့ရာက Texas ပြည်နယ် Dallas မြို့မှာသူတငယ်ချင်းတွေရဲ့အကြံပေးချက်အရသူဟာအတ္တမပြုကျင့်ခံရလို့ပြည်သူတွေဖျက်ချလို့တဲ့အကြောင်းတရားရုံးတော်မှာရှောက်ထားခဲ့ရကနေဇလန်းစခဲ့တာဖြစ်ပါတယ်။ဒါပေမဲ့အတ္တမပြုကျင့်ခြင်းခံရတဲ့ဆိုတဲ့တိုင်ချက်ကိုရဲမှဖွင့်ထားတာမရှိတဲ့အတွက်ကြောင့်လေသူရဲ့ရှောက်ထားချက်ဟာတည်တည်ထောက်ထားမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လေတရားမဝင်ပြည်သူတွေဖျက်ချဖို့ကြိုးစားရမှာသူသွားမဲ့ဆေးကန်းကလည်းတရားမဝင်တဲ့အတွက်ကြောင့်ရဲရဲအမိနဲ့ပိတ်ထားခြင်းခံရတဲ့အတွက်လေနောက်ဆုံးမှသူဟာ Sarah Weddington ကိုရှေ့နေဖြင့်ငှားပြီး Texas ရုံးတော်မှာအမှုတင်ခဲ့တာဖြစ်ပါတယ်။အမည်ရင်းကိုမသုံးလို့တဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်နဲ့ပြည်နယ်ကိုတရားစွဲရမှာထိုစဉ် Dallas ခရိုင်ရဲ့အစိုးရရှေ့နေဟာ Henry Wade ဖြစ်တဲ့အတွက်ကြောင့်လေဒီအမှုဟာ Roe versus Wade အမှုရဲ့လို့သမိုင်းတင်ခဲ့တာဖြစ်ပါတယ်။ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်က1982ခုနှစ်1982ခုနှစ်တို့မှာနှစ်ကြိမ်ကြားနာခဲ့ပြီး1983ခုမှာနောက်ဆုံးကြားနာရမှာထိုစဉ်ကနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကတော့ Warren E. Burger ပဲဖြစ်ပါတယ်
။ We'll hear arguments number 18 Roe against Wade.
တရားသူကြီးကိုရိုနဲ့တရားသူကြီး Harry Blackmun ကဦးဆောင်ပြီးပြည်ထရေဖြစ်ချပိုင်ခွင့်ကိုခွင့်ပြုကြောင်းထောက်ခံမဲ9မဲကန့်ကွက်မဲ2မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ် Republican Tamara Richard Nixon nga kha khe de tya du ji Blackman ha CN dong ma tu ye thauk khan ya chin a chang go ye ta ya ma phwe si bon che kan upari ma lu tu chin si ye ko pai a khwin ye ya pai kwe shi chang phaw pya tha ya ma a myo tmi tu u ni ne tu ye ko win saung mu go phya cha bu tin ma tin su de song phya che go cha nai bu le a chong we ne a chang di song phya che cha bu go pi ne ni ne ta mi pai kwe ma shi de a chang ရည်သားထားပါတယ်ခုလိုထောက်ခံခဲ့ပြီမဲ့လို့လေရုံးတော်အနေနဲ့အမျိုးသမီးတူဟာသူ့ရဲ့ကိုယ်ဝင်ဖျက်ချရမှာဘယ်အချိန်ဘယ်နည်းဘယ်အကြောင်းကြောင့်နဲ့ဖျက်ချခွင့်ရှိတယ်ဆိုတဲ့အချက်ကိုတော့သရောမတူတာကိုထည့်သွင်းထားပါတယ်ကိုယ်ဝင်ဆောင်ရမှာပထမ3လမတိုင်မီဖျက်ချခွင့်ရှိတာကိုပြည်နယ်တွင်အနေနဲ့ဟန်တာနိုင်ခြင်းရှိပေမဲ့လို့လေကိုယ်ဝင်3လကျော်ပြီးနောက်ပိုင်းမှာတော့ကန့်တန့်မှုတွေကိုပြည်နယ်တွေကပြုလုပ်နိုင်ကြောင်းနဲ့သတိသားယူလုံးပေါ်လာပြီးဆိုရင်တချို့ပြည်နယ်တွေအနေနဲ့ပြည်သူတွေဖျက်ချပိုင်ခွင့်ကိုလုံးဝပိတ်ပင်နိုင်တဲ့အကြောင်းနဲ့စီရင်တုံးမှာဖော်ပြထားပါတယ်။ဒီသမိုင်းတင်တဲ့စီရင်တုံးကြောင့်အမေရိကန်ပြည်ထောင်စုမှာ pro life ဆိုတဲ့လူအသက်ကိုဦးစားပေးတဲ့ပြည်သူတွေဖျက်ချပိုင်ခွင့်ကိုဆန့်ကျင်တဲ့ conservative shiuswe wadi korean ဘာသာတွေကတစ်ဖက် pro choice ဆိုတဲ့မျိုးသမီးများပြည်သူတွေဖျက်ချပိုင်ခွင့်ကိုထောက်ခံတဲ့အုပ်စုကြီးနှစ်ခုတို့ဟာအမြဲထိတ်တန့်ရင်ဆိုင်ကြကြပြီးဒီ Roe versus Wade စီရင်ထုံးချမှတ်တဲ့ဇန်နဝါရီလ22ရက်နေ့နှစ်ပတ်လည်နေ့ကြာရောက်တိုင်း Washington DC ရှိနိုင်ငံတော်တရားရုံးချုပ်ရှေ့မှာချီတက်ဆန္ဒပြလေရှိကြတာလည်းဖြစ်ပါတယ်ခုလို1993ခုနှစ်က Roe versus Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနင်စကယ်လီယာကတော့သဘောမတူတာတွေ့ရပါတယ
် My only point is the constitution does not say anything about it it leaves it up to democratic choice some states prohibited it some states
ဒီဘုံကြီးကဥပဒေမှာပဋိသေဖြတ်ချခွင့်နဲ့ပတ်သက်လို့ဘာမှဖော်ပြထားခြင်းမရှိဘူးဆိုတာတော့ရှင်းနေပါတယ်အများသဘောတူရွေးချယ်ပိုင်ခွင့်အတိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ပေးထားတာဖြစ်ပါတယ်တချို့ပြည်နယ်တွေကတတ်မြစ်တယ်တချို့ကမတတ်မြစ်ကြဘူး Roe နဲ့ Wade အမှုစီရင်တုံးအရဘယ်ပြည်နယ်ကမှတတ်မြစ်ပိုင်ခွင့်မရှိတဲ့အတွက်ဒါကိုဖွဲ့စည်းပုံမှာဖော်ပြထားခြင်းမရှိပါဘူ
း Norman McCovey ကတော့ဒီဆုံးဖြတ်ချက်ကြောင့်အမျိုးသမီးအများပြားဟာသူ့ကိုကျေးဇူးတင်ကြတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
် I used to have women that used to come up to me all the time and they'd say I want to thank you you know if it hadn't been for
အမျိုးသမီးတွေနဲ့ကျမကိုလက်မတွေ့တဲ့အခါဒီအမှုဆုံးဖြတ်ချက်ကြောင့်ဘယ်လောက်သူတို့တွေအကျိုးရှိခဲ့ဆိုတာကိုပြောလို့ရှိကြပါတယ်ဒီဆုံးဖြတ်ချက်သားမချခဲ့သူတို့ကောလိပ်ကျောင်းတောင်ပြောင်းတက်နိုင်မှာမဟုတ်ဘူးဘဝမှာအောင်မြင်မှုတွေရမှာမဟုတ်ဘူးစသဖြင့်ကျမကိုပြောပြခဲ့ကြပါတယ်ကျမအနေနဲ့အဲ့ဒီတုန်းကသူတို့တွေကိုကြီးပြီးအားကြမိပါတယ်ကျမကသူတို့တွေလိုအဲ့ဒီတုန်းကရွေးချယ်ပိုင်ခွင့်မရှိခဲ့ပါဘူးလို့မကိုဗီကပြောခဲ့တာဖြစ်ပါတယ်တကယ်တော့လေနိုင်ငံတော်တရားရုံးချုပ်ကအမှုရဲ့ဆုံးဖြတ်ချက်ကို1993ခုနှစ်မှာချမှတ်ခဲ့တဲ့အတွက်ကြောင့်လေမက်ကော်ဗီအနေနဲ့ကိုယ်ဝင်ဖျက်ချခွင့်မရတော့ဘဲသူမွေးလာတဲ့ကလေးကိုနောက်ပိုင်းမွေးစားဖို့ပေးခဲ့ရတာလည်းဖြစ်ပါတယ်။သူအနေနဲ့ဗြိတိဖျက်ချပိုင်ခွင့်နဲ့ပတ်သက်လို့အချိန်ကန့်သတ်ချက်ကိုထောက်ခံတဲ့အကြောင်းလေမက်ကော်ဗီကပြောခဲ့ပါတယ
်။ I still believe in a woman's right to choose a safe and legal abortion but only in the first trimester.Anything past the first trimester, as it was handed down in Roe versus Wade.
ချမနီနဲ့မြို့သမီးများပြည်သူတွေဖျက်ချပိုင်ခွင့်ရှိတယ်လို့ယူဆပါတယ်။ဒါပေမဲ့လို့လေပထမ3လပိုင်းမှာဖျက်ချပိုင်ခွင့်ရှိတယ်ပါတယ်။အဲ့ဒီပထမ3လကိုဝင်ဆောင်ချင်းကြော်ရင်တော့ Roe versus Wade အမှုမှာဆုံးဖြတ်ချက်အတိုင်းပါပဲ။အဲ့ဒီအချိန်နောက်ပိုင်းပြည်သူတွေဖျက်ချမယ်ဆိုရင်တော့လူအသက်ကိုတတ်ရရောက်မှာပါလို့မကိုဗီကပြောခဲ့တာဖြစ်ပါတယ်။မကိုဗီနီနဲ့နောက်ပိုင်းမှာ Baptist Christian ဘာသာဝင်နှစ်ချင်းခံခဲ့ပြီးတဲ့နောက်ပြည်သူတွေဖျက်ချပိုင်ခွင့်နဲ့ပတ်သက်လို့သူ့ရဲ့အမြင်တွေဟာပြောင်းလဲခဲ့ပါတယ်။ဒါကြောင့်လေသူ့ရဲ့အဖြစ်မှန်ကိုသူကသတင်းမီဒီယာကိုထုတ်ပြောခဲ့ပါတယ်
။ I've cheated people out of money. I've sold drugs. I
ကျမဒီနေ့လူတွေကိုလိမ်ခဲ့တယ်၊မူရဆေးရောင်းခဲ့တယ်၊နှစ်ပေါင်းများစွာပဲအရက်ဆွဲခဲ့တဲ့သူတူဖြစ်ပါတယ်။ကျမဟာဖျားသခင်ရဲ့အဆုံးအမတွေကိုဆန့်ကျင်တာတွေအများကြီးလုပ်ခဲ့ပါတယ်။ကျမရဲ့အဆိုးဆုံးအကူတူကတော့ Roe versus Wade အမှုမှာတရားလိုအနေနဲ့ပါခဲ့တဲ့အချက်ပါပဲလို့မကိုဗီကသူနောင်တရကြောင်းပြောခဲ့တာဖြစ်ပါတယ်။ မကိုဗီနေနဲ့ခုလိုပြည်သူဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့စိတ်ပြောင်းမှုအပေါ် pro life နဲ့ pro choice အုပ်စုတွေရဲ့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
I'm not really sure that there will be any impact on the pro choice movement since she wasn't one of the leaders of the movement
သူကအခုလိုစိတ်ပြောင်းသွားတဲ့အတွက်ပြည်သူတွေဖြတ်ချပိုင်ခွင့်ထောက်ခံတဲ့လှုပ်ရှားမှုပေါ်မှာအပြောင်းလဲဖြစ်နိုင်မယ်လို့တော့ကျွန်မသေးသေးချာချာမပြောနိုင်ပါဘူးတကယ်တော့ normal mac covey ဆိုတဲ့လူပုဂ္ဂိုလ်ထက်သူရဲ့အဲ့ဒီအမှုဖြစ်တုန်းကအခြေအနေနဲ့သူ့ရဲ့အကြောင်းရင်းကပိုးပြီးအရေးကြီးတာဖြစ်ပါတယ
် Many people will wonder what impact this will have on the pro-choice movement
သူကလို့စိတ်ပြောင်းသွားပြီမဲ့လက်ရှိချမှတ်ထားတဲ့ဥပဒေတွေကပြောင်းလဲသွားမှာမဟုတ်ပါဘူးဒါပေမဲ့သူစိတ်ပြောင်းတဲ့အချက်ကလူအတော်များများအပေါ်မှာတော့တက်ရောက်မှုရှိနိုင်ပါတယ
်နိုင်ငံတော်တရားရုံးချုပ်ရဲ့ Roe versus Wade အစီရင်ထုံးဟာအမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ရက်လည်းဖြစ်ပါတယ်ဒါကြောင့်လေဒီဆုံးဖြတ်ချက်ကိုပြောင်းလဲနိုင်ဖို့အတွက်သမ္မတဆက်ဆက်ကကြိုးပမ်းခဲ့ရမှာအခုလက်ရှိသမ္မတဒေါ်နယ်ထရမ့်ကတင်သွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ကိုလွှတ်တော်ကအတည်ပြုခဲ့ရင်ဒီလက်ရှိစီရင်ထုံးဟာပြောင်းလဲနိုင်မယ့်လားလားရှိမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုနှီးကုန်းချုပ်ဝတ်ပါရှင်
မျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာစီစဉ်ကိုနားဆင်ကြရပါမယ်ရှင
်အော်ရီဂါမီစိုက်ကူခေါင်နီးပညာကိုအာကာသာရဲကဆက်တွေ့အတွက်နေစွန့်ရဖို့လှုပ်တာကစားပြီးလူသွေးကြောတဲ့အရောက်သွားပြီးအလုပ်လုပ်ပေးနိုင်တဲ့မိုက်ခရိုဘော့ဆက်ကလေးတွေအထိတုံးနေကြတဲ့အကြောင်းသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးမှာပ
ါ။ Origami ဆိုတာဂျပန်နိုင်ငံအီရိုဘီယန်လက်ထက်15ရာစုနှောင်းပိုက်လောင်းကစပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ Ori ဆိုတာဂျပန်လိုခေါက်ချိုး Gami ကစက်ကူဖြစ်ပါတယ်။အဲ့တော့စက်ကူခေါက်ချိုးနီးလို့ပြောလို့ရပါတယ်။ပိုပြီးအသေးစိတ်တဲ့ Origami စက်ကူခေါက်နီးနဲ့စက်ကူတစ်ချလုံးကိုလုံးဝမဖြတ်ပဲနဲ့လိပ်ပြာတို့ငှက်တို့ကအစဂေါ်ဇီလာအထိစက်ကူကိုပုံအမျိုးမျိုးချိုးပြီးပုံဖော်လို့ရပါတယ်။ဒီအော်ရီဂါမီနီးကိုအနုပညာတရအနေနဲ့ပုံဖော်ရုံနဲ့မကပါဘူး။သင်္ချာနီးအရာကဘာတက်ကတူတော်တော်များများမှလေ့လာနေကြပါပြီ။လူသုံးကုန်ပစ္စည်းကအစအာကာသစူးစမ်းလေ့လာရေးနဲ့ပဲအထိအသုံးချနေကြပါတယ်
။အော်ရီဂါမီစက်ကူခောက်တဲ့နီးရဲ့အခြေခံကစပြီးကြည့်ရအောင်ပါ။အ
ော်ရီဂါမီနီးရဲ့အလွယ်ဆုံးဥပမာကတော့စက်ကူကပ်ပုံးသွားဝယ်တဲ့အခါကျတော့ပုံကိုခောက်ရဲ့အချက်လေးနဲ့ရောင်းလိုက်တာပါအိမ်ရောက်မှပုံဖြစ်အောင်ပြန်ပြီးဖြန့်ယူရပါတယ်ဒါအော်ရီဂါမီတည်းရဲ့အခြေခံအကြဆုံးပေါ့နော်ကျွန်တော်တို့ငငယ်ကဟိုတင်ပေါ်လေးစက်ကူလေးကိုခောက်ပြီးလုပ်လို့ပေါ့ဒီအော်ရီဂါမီနီးရဲ့နောက်အလွယ်ဆုံးဥပမာတစ်ခုကတော့ခောက်ထီးပေါ့ဒါအော်ရီဂါမီနီးနဲ့ခောက်ထားတာဖြစ်ပါတယ်လူသုံးကုန်ပစ္စည်းတွေမှာတီထွင်မှုနောက်တစ်ခုကတော့အခုကားတွေမှာကားတိုက်တာနဲ့ထိုင်ကုန်နဲ့ရှေ့မှန်ကြားမှာလူကိုလေဘူပေါင်းနဲ့ပိတ်ပြီးတော့ဒဏ်ရာမရအောင်လုပ်တဲ့ airbag လို့ခေါ်ပါတယ်အဲ့စနစ်မှာ origami နီးနဲ့ဒီလေးအိတ်ကိုခောက်ထားတာဖြစ်ပါတယ်ကားအပူချိန်ကိုရော့ကြအောင်လုပ်တဲ့ရေအုံရှေ့ရပန်ကာနဲ့အပူမှုတ်ထုတ်ပြီးအေးအောင်လုပ်တဲ့အချက်တွေကို origami နီးနဲ့အပူအေးထိန်းနဲ့အချက်တွေကိုဖွင့်ကျင်တဲ့အခါမှာဖွင့်ချဲ့ကျင်တဲ့အချိန်ချဲ့ပိတ်ချင်တဲ့အခါပိတ်ပြီးတော့ရေလဲလို့ရအောင်လုပ်တဲ့နီးပညာအစ်စ်ကိုလည်းစပြီးတော့သုံးဖို့စူးစမ်းနေကြပါပြီ
။ Origami နီးပညာကို American Agatha Leela စူဇန်ရေးဌာန NASA ကဘယ်နေရာမှာအသုံးပြုနေပါသလဲ
။ Agatha တုတေသနာလေးလာရေးတဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့ယာတိဥရုလေးလာရေးဒီဆက်တွေ့ရေဂျူဒူတွေကိုလွတ်တင်တဲ့အခါကျတော့ဂျူဒူတွေပြန်စစ်တပ်တုံးဖို့အတွက်ပြန်စစ်တပ်ရဖို့အတွက်ကိုသူတို့အပေါ်မှာဘက်ထရီတွေပါသွားပါတယ်။အဲ့ဘက်ထရီတွေကိုပြန်ပြီးတော့အားသွင်းတဲ့အခါကျနှစ်မျိုးရှိတယ်။တစ်ခုကသာမိုဂျန်နရေတာဆိုတဲ့ဟာနဲ့နျူကလ িয়ার လောင်ချာဖြူအသေးစားလေးပေါ့နော်။နျူကလ িয়ার ပောင်းဖို့အသေးစားပြန်စစ်တပ်ကိုထုတ်လို့ရပါတယ်။နောက်တစ်ခုကဒီနေရနေပြီးတော့ renewable energy လို့ခေါ်တဲ့အမြဲတမ်းရနေတဲ့နေအောင်ကြီးစွမ်းအင်နေပြီးတော့ပြန်စစ်တပ်ပြောင်းတဲ့ထူလာအပြားတွေကိုအချက်အကြီးဖြစ်အောင်ဖြန့်ချလိုက်ပြီးပြန်စစ်တပ်ကိုအဲ့ဒီကနေပြီးတော့မှတိုးလောင်ပြီးတော့မှပြန်သုံးတဲ့နည်းပညာပါ။ဒီဆိုလာအချက်ကြီးတွေကိုတုံးပြန်နဲ့ပြစ်တင်လိုက်တဲ့အခါမှာအချက်ကြီးအကြီးမဟုတ်ပဲနဲ့အသေးသေးလေးဖြောင်းခောက်အာကာသတဲ့မှာမိုင်200 300လောက်ရောက်တဲ့အခါမှာဖြတ်ပြီးတော့မှဆိုလာအချက်ကြီးဖြစ်သွားအောင်လုပ်တဲ့နည်းပညာပါ။အာကာသနည်းပညာမှာသုံးဖို့အတွက်ဆိုလာအချက်ကြီးတွေကနေပြီးတော့ဂျိုဒူးတွေမှာလျှက်စစ်တရရဖို့အတွက်ဆိုတာဆိုလာအချက်အကြီးကြီးရလေလျှက်စစ်ကထုတ်လုပ်မှု များလေဆိုတော့အာကာသထဲမှာလိုအပ်တဲ့ဒီလေလာရေးတို့စက်တွေရေဂျူရူတွေအတွက်ကိုဆီယက်စ်အများကြီးထုတ်ဖို့အတွက်ဆိုလို့ချင်းအချက်ကြီးအကြီးဆောက်ရပါတယ်အဲ့တော့ခုနကပြစ်တင်လိုက်တဲ့ဒုံးမြန်မှာဒီလောက်ကြီးတဲ့အချက်ကြီးကိုမှသွားလို့မရပါဘူးအဲ့တော့အသေးဆုံးဖြစ်အောင်ခောက်ပြီးတော့မှအပေါ်ကျမှဖြန့်ဖို့ဤပညာတစ်ခုထွင်ပါတယ်ယူတာပြည်နယ် Brigham Young တက္ကသိုလ်နဲ့ဒီ NASA Jet Propulsion Lab Los Angeles မှာရှိပါတယ်သူတို့တက္ကသိုလ်နဲ့ NASA နဲ့တွဲပြီးလေဆွမ်းအင်အားနေပြီးတော့ CSC ဆိုလာအချက်ကိုအရွယ်လေးသေးသွားအောင် Origami ဆက်ကူခောက်ဤပညာနဲ့ချိုးခောက်ပြီးတော့မှအာကာသထဲရောက်မှဖြန့်ချောက်လောက်တဲ့အခါကျတော့အသ20လောက်ကျဲတဲ့အချက်ကြီးရသွားတော့ CSC တက်တဲ့အများကြီးရပါ
သိပ္ပံပညာရှင်တွေဟာသဘာဝမှာရှိတဲ့အိုရီဂါမီနီးကနေစပြီးလေ့လာနေကြတာပါ။အ
ိုရီဂါမီနီးကိုအရင်တုန်းကလိုဒီလိုစက်ကူခောက်တာကိုပဲလေ့လာရုံနဲ့မကောက်ဒီစက်ကူခောက်နီးကိုသင်္ချာနီးပညာနဲ့စက်ကူခောက်ချိုးပုံကိုတည်တည်ချာချာလေ့လာပြီးတော့စူးစမ်းနေကြတက္ကသိုလ်တွေအများကြီးပေါ်လာပါပြီ။ဘာလို့အခြေခံပြီးတော့လေ့လာလဲဆိုတော့သဘာဝမှာအိုရီဂါမီနီးနဲ့တစ်ပင်တွေအပွင့်တွေအညွန့်တွေဘလို့ထွက်လာလဲဆိုတဲ့အဟောက်လေ့လာနိုင်ပါတယ်ဥပမာအဖြစ်ပန်းနေရနေဝင်သွားလို့အေးလာရင်ပြန်ပြီးငုံသွားပြီးတော့နေထွက်လာတဲ့အခါကျရင်ပြန်ပွင့်လာတယ်ဆိုလို့ရှိရင်သူကတဘာဝရဲ့အော်ရီဂန်မီနီနဲ့ခောက်ထားတာပါ납ကျွန်တော်တို့ဟိုခီကယုံအရွက်ကလေးတွေသေးပြီးတော့ပိတ်သွားပြီးတော့အချက်လိုက်ကလေးချိုးပြီးကြာတော့တာဟာတဘာဝရဲ့အော်ရီဂန်မီနီတစ်ခုပါပဲ
ဒီအော်ရီဂန်မီနီပညာသုံးမိုက်ခရိုဘော့ဆက်ယူကလေးတွေကိုဆေးလောကမှာစပြီးသုံးနေကြပါပြီ
သိပညာမှာလဲနှလုံးသွေးကြောတွေပိတ်နေတဲ့နေရာကိုအော်ရီဂါမီနီးနဲ့စုပြီးတော့သေးအောင်လုပ်ထားတဲ့တံခွေလေးကိုထည့်လိုက်တယ်သွေးကြောရဲ့လိုအပ်တဲ့နေရာရောက်သွားရောအသာလေးပွင့်သွားအောင်လုပ်လိုက်ပြီးနှလုံးသွေးကောင်းကောင်းပြန်စီပြီးလူတွေအသက်ရှည်ကြရပေါ့နော်အခုအလွန်တရာမှသေးတဲ့ဇာကနာနဲ့ကင်လို့ရတဲ့စကုအချက်အဲ့ဟာလေးကိုအော်ရီဂါမီနီးနဲ့အရာလေးတွေပေးထားပြီးအဲ့ဒီအချက်ကလေးကိုနည်းနည်းလေးအပူပေးလိုက်တာနဲ့အချက်ကလေးတွေကသူ့ဟာသူအလိုလိုခောက်သွားတယ်အဲ့မှာရှိတဲ့တန်လိုက်ကလေးတွေကနေဒီဇာကနာနဲ့မှကောက်လို့ရတဲ့အရွယ်လောက်ရှိတဲ့ဆက်ရုပ်ကလေး robot လေးတွေကိုလိုချင်တဲ့နေရာကိုသူဟာသူအလိုလိုထိန်းသွားလို့ရတဲ့ဤပညာကိုဒီ Massachusetts Institute of Technology ကစပြီးတော့တုံးနေပါပြီဆက်ရုပ်ကလေးကိုသွေးကြောထဲကိုထည့်ပြီးပိတ်နေတဲ့နေရာသွေးကြောထဲမှာပြက်နေတဲ့နေရာနှလုံးထဲမှာပြက်နေတဲ့နေရာဒီနှလုံးတို့ဥလို့ဘာလို့ထဲမှာရောက်နေတဲ့ပစ္စည်းတွေကိုအသာလေးကိုလိုချင်တဲ့နေရာကိုဆွဲထုတ်သွားလို့ရအောင်လုပ်တဲ့ဤပညာကိုစပြီးသုံးနေပြီးဇာကနာလေးရဲ့ထိတ်လောက်ပဲရှိတဲ့တေးသေးလေးစက်ကူကိုတင်ပြီးတော့သူ့နည်းနည်းလေးအပူပေးလိုက်တာနဲ့အလိုလိုအဲ့စက်ကူအချက်ကလေးမှာပေးထားတဲ့အရာလေးတွေကအော်ရီဂါမီအရာလေးတွေအဲ့ဒါလေးနဲ့သူကအလိုလိုခောက်ချိုးလေးချိုးသွားတယ်ချိုးသွားပြီးတဲ့အခါကျတော့ဆက်ရုပ်ကလေးဖြစ်သွားပြီးတော့သူကသူလျှောက်သွားတော့တာသူလိုချင်တဲ့နေရာလေးကိုအလိုလိုထိန်းချုပ်ပြီးတော့သူကပစ္စည်းလေးတွေကိုပယ်သွားလို့ရတယ်မသွားလို့ရတယ်တွန်းသွားလို့ရတယ်ပေါ့နော်အဲ့ဒီအရာလေးကိုဟိုကနှလုံးသွေးထဲမှာထည့်ပြီးတော့စစမ်းကြည့်နေပြီပေါ့နော
်နာမည်ဘယ်လိုခေါ်လဲ
microbot လို့ခေါ်တယ် microbot သူကကြည့်လိုက်လို့ရှိစက်ကူအချက်ကလေးတေးသေးလေးပေါ့နော်ကျွန်တော်တို့ cellular phone ထဲမှာထည့်တဲ့ GSM အချက်ကလေးတဲ့တောင်မှသေးပါသေးတယ်။သူ့ရဲ့လေးပုံတစ်ပုံလောက်တောင်မရှိဘူး။အဲ့လောက်သေးတဲ့အချက်ကလေးကအလိုလို micro စက်ရုပ်ကလေးတိတိလေးဖြစ်သွားပြီးတော့သူလိုချင်တဲ့နေရာကိုသွား၊သူဖယ်ချင်တဲ့ဟာကိုဖယ်၊ဖြတ်ချင်တဲ့ဟာကိုဖြတ်အကုန်လုံးစလုပ်လို့ရတယ
်။စိတ်ပညာမှာအရင်အသုံးတင်တာပေါ့န
ော်။အရင်အသုံးဝင်တာ။နောက်ဆိုလို့ရှိရင်နှလုံးသွေးကြောနေရာကိုချုံထားတဲ့ bike လေးတိတိလေးကိုသူ့ဟာသူတဲသွားပြီးအဲ့နေရာမှာပိတ်နေတယ်ဆိုတာသူသိပြီဆိုတာနဲ့အဲ့ဒါလေးကိုတွန်းပြီးတော့အလိုလိုဖွင့်ပေးလိုက်ပါလေ။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
1989ခုနှစ်မှာစတင်တည်ပြခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေကြားကဆက်ဆံရေးတိစောက်ပုံကိုသာမကအစိုးရအာဏာကိုခွဲဝေတုံ့ဆွဲခြင်းအင်အားချိန်ခွင့်ရှာအပြန်အလှန်ထိန်းချုပ်ခြင်းတို့ကိုလည်းပြဋ္ဌာန်းခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲသူတွေဟာလူမှုအတိုင်းအဝိုင်းတွင်အခြေအနေအချိန်အခါလိုက်လိုအပ်လာရင်ဥပဒေကိုပြောင်းလဲနိုင်ပြင်နိုင်ဖို့ကိုလည်းကြိုတင်စီမံရေးဆွဲခဲ့ကြပါတယ်လူတဦးချင်းစီရဲ့အခွင့်အရေးတွေကိုကာကွယ်နိုင်ဖို့နဲ့အတည်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအမှတ်ခံချက်ပေးနိုင်ဖို့အတွက်ပြင်ဆင်ဖြစ်ဆွတ်ချက်ဆွဲချက်ကို ရေးဆွဲအတည်မပြုခင်မှာပဲဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်သွင်းအတည်ပြုထားခဲ့ပြီးဖြစ်ပါတယ်။အဲ့ဒီပြင်ဆင်ဖြစ်ဆွဲချက်ဆယ်ချက်ကို Bill of Rights နိုင်ငံသားတို့၏အခြေခံရပိုင်ခွင့်များဖော်ပြချက်လို့ခေါ်ဆိုခဲ့ကြပါတယ်။ဘလို့ပဲဖြစ်ဖြစ်အဲ့ဒီပထမဆုံးပြင်ဆင်ချက်ဆယ်ခုကတော့အရေးအကြီးဆုံးအပိုင်းတွေလို့ဆိုနိုင်ပါတယ်။အဲ့ဒီပြင်ဆင်ချက်တွေထဲမှာနိုင်ငံသားတဦးချင်းစီမှာအစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုတစုံတရာမရှိစေရဘဲလွတ်လပ်စွာကိုယ်ွယ်ယုံကြည်ခွင့်ရှိစေရမယ်ဆိုတဲ့စီကံကန့်သတ်ချက်ပါဝင်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြောင့်အစိုးရရဲ့ဖိနှိပ်မှုလက်တုံပြမှုကိုလည်းမခံစားစေရပါဘူး။အစိုးရရဲ့နှောက်ယှက်ဆွတ်ဖက်မှုမခံရစေဘဲလွတ်လပ်စွာစုဝေးခွင့်ရှိရပါမယ်။အစိုးရရဲ့မတရားမှုတွေကိုကန့်ကွက်ဆန္ဒပြခွင့်နဲ့တရားမမျှတမှုတွေကိုရင်ဆိုင်ဖို့အယူခံခွင့်လည်းရှိရပါမယ်။အငင်းပွားပွဲဖြစ်နေတဲ့ကိစ္စရပ်တွေမှာအစိုးရရဲ့ချိန်ချောက်မှုတိဖြတ်မှုတွေမရှိစေရဘဲလွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်လည်းရှိရပါမယ်။ပထမပြင်ဆင်ချက်ပါပထမဆုံးအပိုက်ကတော့အစိုးရကအယူဝါဒတစ်မျိုးမျိုးကိုနိုင်ငံတော်ဘာသာအဖြစ်အတင်းကျပ်ပြတ်ထန်ခြင်းမျိုးကိုတားမြစ်ခြင်းအဖြစ်ဘာသာရေးလွတ်လပ်ခွင့်ကိုမြင့်တင်ပေးဖို့ရည်ရွယ်ထားပါတယ်။ဒါ့အပြင်အစိုးရကဖြစ်စေဘာသာတရရက်ကဖြစ်စေဘယ်ဘာသာအယူဝါဒကိုမှကိုးကွယ်ယုံကြည်ခြင်းမရှိသူတွေကိုဖိအားပေးပြီးဘာသာဝင်အဖြစ်သွတ်သွင်းတာမျိုးကိုလည်းမရှိစေရပါဘူး။လွတ်လပ်စွာပြောဆိုခွင့်ဒါမှမဟုတ်လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ကတော့အစိုးရကစီစစ်ဖြတ်တောက်ကန့်သတ်မှုမလုပ်ရအောင်အကာအကွယ်ပေးထားပါတယ်။ဒါပေမဲ့တစုံတယောက်ရဲ့တည်ကြားပြုမှုဆောင်ရွက်မှုတွေမှာတော့ကိုယ်တိုင်တာဝန်ယူမှုတာဝန်ခံမှုရှိဖို့ကိုလည်းထည့်သွင်းပြဋ္ဌာန်းထားပါတယ်ဆိုလိုတာကတကယ်လို့တစုံတစ်ယောက်ဟာမလို့မုန်းထားစိတ်နဲ့မမှန်မကန်သတင်းတွေဖြန့်မယ်ဒါမှမဟုတ်အကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်မယ်ဆိုရင်အဲ့ဒီလူဟာဖြစ်လာသမျှအရာရာအတွက်တာဝန်ယူရမှာဖြစ်ပါတယ်အလားတူပါပဲလွတ်လပ်စွာစုဝေးခွင့်ဆိုသည်မှာလွတ်လပ်စွာစုပူဖို့လွတ်လပ်စွာအထီးကရုံဖန်တီးခွင့်လို့မခေါ်ဆိုပါဘူးပထမဆုံးပြင်ဆင်ချက်တွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ကိုယ့်ရဲ့အတွေးအခေါ်ယူဆတွေကိုလွတ်လပ်စွာထုတ်ဖော်ဖြန့်ဖြူးတာတွေအပေါ်မှာအစိုးရကကန့်သတ်တာတွေကိုတားဆီးပေးပါတယ်။20ရာစုအလယ်ခေတ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဝီလျံအိုဒေါက်ဂလတ်စ်ရဲ့အဆိုအမိန့်မှာလွတ်လပ်စွာတွေးခေါ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုကန့်သတ်ချုပ်ချယ်ခြင်းဟာအဖြတ်မှောင်လောက်ရတွေအားလုံးနဲ့မှအန္တရာယ်အကြီးတကအကြီးဆုံးဖြစ်ပါတယ်။အဲ့ဒီလောက်ရကသာလဲအမေရိကန်ရဲ့ဒလိနဲ့ဆန့်ကျင်တဲ့ကျွန်တော်တို့အားလုံးကိုလွယ်တကူချေမှုန်းပစ်နိုင်ဆုံးဖြစ်တဲ့ဥပဒေပါလို့ထည့်သွင်းပြောကြားထားပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါခင်မျိုးသက်ကကြေညာပေးပါမရှင
်သတင်းသမားတွေကိုပြစ်တင်ဝေဖန်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကတောက်တန်နေပြောကြားတဲ့အမေရိကန်နိုင်ငံက conservative တွေရဲ့အကြီးဆုံးညီလာခံဖြစ်တဲ့ CPAC ညီလာခံမင်ကွန်းမှာသတင်းသမားတွေနေနဲ့သူတို့ရဲ့သတင်းတွေမှာအမည်မဖော်ပြတဲ့သတင်းရပ်ကွက်ကသတင်းတွေကိုမသုံးသင့်ဘူးလို့ပြောကြရင်ထပ်မံဝေဖန်လိုက်ပါတယ်။အီရတ်နိုင်ငံမူဆိုးမျိုးကို IS တွေ့ကြရတဲ့လက်ကနေပြန်ပြေးရအောင်တိုက်နေကြတယ်။အီရတ်တပ်တွေဟာတောက်ချန်နေတုန်းကမူဆိုးမျိုးအနောက်ဘက်ကနေမြို့တဝက်လောက်ထိရှေ့တိုးပြီးတိုက်နှံခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးရဲ့အဖေသူအမေကွယ်ညီကိုကင်ဂျုံနမ်အလုတ်ကြံခန်းပွဲရှိတဲ့အချင်းနေဟာမြောက်ကိုရီးယားမှာမတည်ငြိမ်မှုတွေနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အနာဂတ်မရင်မရဖြစ်လာနိုင်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဟောင်းဒီယန်ပနတ်တာကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံကက်ဆက်ပြည်နယ်ထဲကဆန်နေဆိုင်မှာအသက်နဲ့တနက်နဲ့အဖြစ်ခံရလို့အိန္ဒိယနိုင်ငံသားတို့တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးအံ့ဩတုန်လှုပ်မိတယ်လို့အိန္ဒိယအရာရှိတွေကပြောကြားလိုက်ကြပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရမှုကမဆုမြတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျမရောနနာချမ်းပါရှင် VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.